Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဖေဖော်ဝါရီလ9ရက်ဗိုလ်ရုညရေဒီယိုရုပ်သံအစီအစဉ်တွေကိုမြန်မာစံတော်ချိန်9နာရီကနေ10နာရီထိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ။လိုက်ရိုမီတာ1925 32တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ဒါအပြင် VOA website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။ဒီညအစီအစဉ်ခုကကျွန်တော်ဝင်းမင်းပါဒီညအထူးခြားဆုံးသတင်းတွေတဲမှာတော့ American အစိုးရဟာအာရှပစိဖိတ်ဒေသကိုအလေးထားသွားမယ်လို့နိုင်ငံကြီးဝန်ကြီးကပြောလိုက်ပါတယ်။နိုင်ငံကြီးဝန်ကြီး Anthony Blinken ကပဲ Russia Ukraine ပဋိပက္ခဖြစ်ရှင်စံတမန်ကြီးကအကောင်းဆုံးပါလို့ဆိုလိုက်ပါတယ်။ Hong Kong မှာတော့ COVID စီမံစီကံတင်ချက်လိုက်ပြီး Zero COVID ပြည်ဟာသာအကောင်းဆုံးလို့အုပ်ချုပ်ရေးမှူးကဆိုပါတယ်။အဲဒီနောက်တော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်စစ်ကောင်စီကိုလက်နက်နဲ့လေယာဉ်စီပိတ်ပင်ရေး American Outlook တော်နိုင်ငံကြီးကော်မတီဥက္ကဋ္ဌက
Since the coup, the military has subjected the Burmese people to senseless and brutal violence.
Ensuring Tauchi Takan Tauchi Pankan Gaya la ko pyo twa da ba. Phan myo ne twin ma lo sit bet yet bet wun na twi nout twat pho KNU ga tarit pe lai ba de. Naw shan phi ne ma lo taung bai yo myaw bai ma ba si ye twin ma ni ba de. A di naw taw naing ga ga tarin ta pho ne Bolunya pat sin lu lu ne chan ma yi. Naw u jor san da ye nyam ma yi swin ne kan ne အားကစားကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့မတ်လိန်ပါတို့ပြောပြပေးပါဦးခင်ဗျာ
အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာကွက်လုခေါ်တဲ့ဩစတြေးလျဂျပန်အိန္ဒိယနဲ့အမေရိကန်လေးနိုင်ငံနိုင်ငံရဲ့ဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်သမ္မတဘာဒံအစိုးရအနေနဲ့အာရှပစိဖိတ်နဲ့အင်ဒိုပစိဖိတ်ဒေသတွေကိုအလေးထားဆက်ဆံနေကြောင်းအဲ့ဒီလေးနိုင်ငံတွေ့ဆုံဆွေးနွေးမှုဟာဒေသရင်းနိုင်ငံတွေကပြည်သူတွေအတွက်တမကပဲတကမ္ဘာလုံးအတွက်အရေးပါတဲ့ဆွေးနွေးမှုဖြစ်ကြောင်းဩစတြေးလျနိုင်ငံကိုအတွာသူနဲ့အတူလိုက်ပါလာတဲ့သတင်းတောက်တွေကိုလန်ခုလတ်မှာဝန်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်။ကွက်တစ်ဖွဲ့ဟာကိုဗစ် -19 ကာကွယ်ဆေးထိုးနှံရေးအတွက်ဖြန့်ချိရေးလုပ်ငန်းတွေအင်ဒိုပစိဖိတ်ဒေသအတွင်းရေချောင်းအရအနိုင်ကျင့်ဗိုလ်ချုပ်မှုတွေကိုတွန်းလှန်ကာကွယ်ရေးလုပ်ငန်းတွေနဲ့အသစ်ပေါ်ထွက်လာတဲ့နည်းပညာတွေကိုအကျိုးရှိစွာအသုံးချနိုင်ရေးစတဲ့ကျယ်ပြန့်နှက်ရှိုင်းတဲ့လုပ်ငန်းစဉ်တွေအတွက်အရေးပါတဲ့ကဏ္ဍကပါဝင်လာနေကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်။ဒီလေးနိုင်ငံအဖွဲ့အတွင်းအမေရိကန်ကဆောင်ရွက်နေတဲ့လုပ်ငန်းတွေဟာတည်ဆောက်ရေးခွန်အားများဝယ်ပေးရေးတူညီတဲ့လုပ်ငန်းတွေကိုထပ်မလုပ်မိစေအောင်မတူညီတဲ့မဟာမိတ်တွေဖွဲ့စည်းရေးစတဲ့လုပ်ငန်းတွေနဲ့ဗလာဒရန်တူညီကြောင်းသူကပြောပါတယ်။အဲ့ဒီလိုမဟာမိတ်အုပ်စုတွေဖွဲ့လိုက်ခြင်းကအဖွဲ့ထဲမှာပါတဲ့နိုင်ငံတွေအနေနဲ့ဥရယာတီပြောင်းလဲမှုကိုဗစ် -19 နဲ့နည်းပညာသစ်တွေစမ်းသပ်တည်ထွင်ရေးစတဲ့အရေးပါတဲ့လုပ်ငန်းတွေကိုပိုပြီးအာရုံစိုက်လုပ်ခွင့်ရသွားကြတယ်လို့လည်းဝန်ကြီးဘလင်ကင်ကဆက်ပြောပါတယ်။ဝန်ကြီးဘလင်ကင်ဟာဩစတြေးလျကနေဖီဂျီနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။ပစိဖိတ်ဒေသတွင်တရုတ်နိုင်ငံရဲ့ဩဇာတက်ရောက်မှုပုံမကြီးထွားလာနေတာကြောင့်အမေရိကန်နိုင်ငံသား၏ဝန်ကြီးတူဦးအနေနဲ့နှစ်ပေါင်း40အတွင်းဖီဂျီနိုင်ငံကိုပထမဆုံးအကြိမ်တွားရောက်တာလည်းဖြစ်ပါရယ်ခင်ဗျာ။ရုရှား-ယူကရိန်းပြည်ပခါကိုတန်တမာရေးအရာဖြည့်ရှင်းခြင်းဟာအသင့်တော်ဆုံးနည်းလမ်းဖြစ်တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါရယ်။ဝန်ကြီးဘလင်ကင်ဟာမကြာခင်ရက်ပိုင်းတွေအတွင်းပြင်သစ်၊ဂျာမနီနဲ့ဗြိတိန်တို့ကနိုင်ငံသား၏ဝန်ကြီးတွေနဲ့ဒီကိစ္စကိုဆွေးနွေးတိုင်ပင်ဖို့ရှိပါရယ်။အလုံးသိကြတဲ့အတိုင်းပဲကျွန်တော်တို့ဟာဒီကိစ္စပြည်လည်ရေးအတွက်နီလန်းနဲ့တွယ်နဲ့ကြိုးစားဆောင်ရွက်နေပါတယ်။ပထမတစ်ခုနဲ့အလုတ်တင်ဆုံးနီလန်းဖြစ်တဲ့တန်တမာရေးနီလန်းနဲ့တစ်ဖက်မှာကြိုးစားဆောင်ရွက်နေတဲ့တစ်ချိန်ထဲမှာပဲရုရှားဘက်ကရန်လိုတဲ့အပြုအမူတွေလုပ်မလာအောင်ကြိုတင်ဟန်တာတဲ့နီလန်းကိုလည်းကျွန်တော်တို့အသုံးချနေပါတယ်လို့ဩစတြေးလျနိုင်ငံမှာကျင်းပမဲ့ကွက်လေးနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေရဲ့ CEO ဘွဲကိုအတွားသူနဲ့အတူလိုက်ပါလာတဲ့သတင်းတောက်တွေကိုဝန်ကြီးဘလင်ကင်ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ရုရှား-ယူကရိန်းပြည်ပခပြည်လည်ရေးအတွက်လှနဲ့ချီလှုပ်ဆောင်ရလိမ့်မယ်လို့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကလည်းမနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။လက်တလုံးရင်ဆိုင်နေရတဲ့ပြည်ပခဟာတခါမှမကြုံဘူးတဲ့အတိုင်းအတာနဲ့ရင်ဆိုင်နေရတဲ့တင်းမာမှုဖြစ်တယ်ဆိုတာကိုရှင်းတွေ့လို့မရကြောင်းဒါကြောင့်နိုင်ရင်အနေငယ်တွေ့ဆုံဆွေးနွေးလိုက်ုံနဲ့ဒီပြဿနာမပြေလည်သွားနိုင်ကြောင်း KF မြို့မှာယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီနဲ့တွေ့ဆုံပြီးမှသမ္မတမက်ခရွန်ကပြောပါတယ်သမ္မတမက်ခရွန်ဟာရုရှားသမ္မတဗလာဒီမီပူတင်နဲ့လည်းတနင်္လာနေ့က9နာရီကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်ခင်ဗျာယူကရိန်းနိုင်ငံကိုရုရှားကဝင်ရောက်သိမ်းပိုက်မဲ့အရေးကရှောင်ရှားနိုင်ဖို့ဥရောပနိုင်ငံတွေရဲ့တန်တမာရေးနီလာအရာကြိုးပမ်းအားထုတ်မှုတွေဟာအလုပ်ဖြစ်ပေမဲ့အခြေအနေတွေဟာတင်းမာနေသေးပဲလို့ ယူကရိန်းနိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်။အခြေအနေတွေဟာတင်းမာနေဆဲဖြစ်ပါတယ်။ဒါပေမဲ့ထိမ့်သိမ့်နိုင်တဲ့အနေအထားမှာရှိနေပါတယ်။တန်တမာရေးနီလာရကျိုးပတ်မှုတွေဟာတင်းမာမှုတွေကိုလျော့ကျစေပါတယ်လို့စပိန်နိုင်ငံသားရေးဝန်ကြီးဟိုဆေမန်နူအယ်အယ်ဘာရက်စ်နဲ့တွေ့ဆုံပြီးမှယူကရိန်းနိုင်ငံသားဝန်ကြီးဒီမီထရိုကူလေးဘာကသတင်းတောက်တွေကိုအဲ့ဒီလိုပြောကြားလိုက်တာပါ။ဥရောပထိုက်တွင်းကနိုင်ငံတစ်ခုချင်းစီရဲ့အနာဂတ်လူညွန်ရေးဟာလက်ရှိပြည်ပကကိုဥရောပနိုင်ငံတွေကဘလို့တုံ့ပြန်ဆောင်ရွက်တယ်ဆိုတဲ့အပေါ်မူတည်နေကြောင်းယူကရိန်းနိုင်ငံသားဝန်ကြီးကပြောပါတယ်။ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကရုရှားနဲ့ယူကရိန်းနိုင်ငံတွေကိုတွားရောက်ပြီးဒီပြဿနာပြေလည်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေလုပ်ဆောင်ပြီးနောက်တစ်နေ့မှာယူကရိန်းနိုင်ငံသားဝန်ကြီးကူလေးဘာကအခုလိုပြောကြားလိုက်တာပါ။လက်ရှိပြည်ပကပိုဆိုးလာအောင်ရုရှားဘက်ကစတင်လုပ်ဆောင်မယ်မဟုတ်ဘူးဆိုတဲ့ကိစ္စကိုရုရှားသမ္မတထံကသူရရှိခဲ့တဲ့အကြောင်းသမ္မတမက်ခရွန်ကပြောပါတယ်။ဒါပေမဲ့ယူကရိန်းနယ်စပ်မှာရုရှားကတပ်ဖွဲ့အင်အားတသိန်းကျော်ပို့ထားတာဟာအနောက်အုပ်စုလိုလားတဲ့ယူကရိန်းရဲ့သဘောထားပြောင်းလာအောင်ယူကရိန်းကိုဝင်ရောက်သိမ်းပိုက်ဖို့သမ္မတပူတင်အနေနဲ့အလေးနက်ထားစဉ်းစားထားပုံရကြောင်းအမေရိကန်ကသတိပေးပြောကြားလိုက်ပါတယ်ခင်ဗျာ။ရုရှားကယူကရိန်းကိုဝင်ရောက်သိမ်းပိုက်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတဲ့အတွက်ဥရောပတိုက်ကို LNG တဘာဝတန်ငွေတင်ပို့မှုကိုအနောက်ရှေ့ဖြစ်နေတာကြောင့်ဥရောပတိုက်ကိုတဘာဝဓာတ်ငွေရေတင်ဖို့ပေးဖို့ဂျပန်နိုင်ငံကအဆိုပြုထားကြောင်းဂျပန်ကုန်သွယ်ရေးဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်။ပုဂ္ဂလိကပိုင်ကုမ္ပဏီတွေရဲ့ဓာတ်ငွေရေတင်တင်မောတွေဟာဥရောပတိုက်ဘက်ကိုလမ်းကြောင်းပြောင်းသွားနေကြပြီလို့ကုန်သွယ်ရေးဝန်ကြီးကိုအီချီဟာဂီပြောပေမဲ့တင်မောဘနစီနဲ့ဓာတ်ငွေရေဘလောက်ကိုတင်ဖို့ပြီးပြီဆိုတာကိုထုတ်ဖော်ပြောဆိုဖို့တော့ငြင်းဆန်ခဲ့ပါတယ်။မလအတွင်းဓာတ်ငွေရေတင်ဖို့တွေတင်မောတွေကိုထပ်ပို့ပေးဖို့ရှိပေမဲ့ဂျပန်နိုင်ငံရဲ့ပြည်တွင်းလိုအပ်ချက်ကိုအရင်ဖြည့်ဆည်းပြီးမှအဲ့ဒီလိုပို့မှာဖြစ်တယ်လို့ကုန်သွယ်ရေးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်။ရုရှားရဲ့ဓာတ်ငွေတွေအပေါ်အများစုမိခိုအားထားနေရတဲ့ဥရောပတိုက်အနေနဲ့ယူကရိန်းပြည်ပခါဖြစ်ခဲ့ရင်ဓာတ်ငွေရှာပါမှုနဲ့ရင်ဆိုင်ရနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတာပါ။ဥရောပတိုက်ရဲ့လိုအပ်ချက်တွေကိုကူညီဖြည့်ဆည်းပေးဖို့အမေရိကန်နဲ့ဥရောပတိုက်နိုင်ငံတွေဘက်ကသူတို့ထံအကူအညီတောင်းဆိုလာတယ်လို့ဂျပန်ကုန်သွယ်ရေးဝန်ကြီးကိုအီချီဟာဂီယူဒါကပြောပါတယ်။အခုလိုဥရောပတိုက်ကိုဓာတ်ငွေရေတင်ပို့တဲ့အတွက်ဂျပန်ကုမ္ပဏီတွေအနေနဲ့ဈေးကွက်ပေါက်ဈေးအတိုင်းအကျိုးအမြတ်ခံစားရမယ်လို့ဂျပန်ကုန်သွယ်ရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 5653ညာပိုင်းတိုမီတာ25 kHz 7783ညာပိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင် View American တကနေထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မကလိမ္မာပါလက်တလောဖြစ်ပွားနေတဲ့ COVID ကူးစက်မှုတွေကိုထိန်းချုပ်ရေးဟောင်ကောင်မှာတင်းကျပ်တဲ့စီးမြင့်တွေထပ်ပြီးချမှတ်လိုက်သလို COVID ကူးစက်မှုလုံးဝမရှိရေး Zero COVID-19 ကသာလက်ရှိကူးစက်ရောဂါတိုက်ဖျက်ရေးအခြေအနေအတွက်အကောင်းဆုံးဗျူဟာဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူး Carrie Lam ကပြောပါတယ်။ကာကွယ်ဆေးမထိုးရသေးတဲ့သူတွေကိုသတ်မှတ်ထားတဲ့နေရာတွေကိုဝင်ထွက်သွားလာခွင့်သိမ့်ပင်မှာဖြစ်သလိုသတ်မှတ်နေရာတွေဆိုရမှာဈေးတွေ၊စူပါမားကတ်တွေ၊ဌာနဆိုင်ရာဘာသာရေးနဲ့သက်ဆိုင်တဲ့နေရာတွေနဲ့စပင်းညဆိုင်တွေကိုပါစီးရင်နဲ့ထည့်သွင်းသွားမယ်လို့ပြောပါတယ်။ဒီထဲမှာဘာသာရေးနဲ့ဆိုင်တဲ့အဆောက်အုံတွေစပင်းဆိုင်တွေကိုတော့ February 10ရက်နေ့ကနေ24ရက်နေ့အထိပိတ်ထားမှာဖြစ်ပါတယ်။စားတောက်ဆိုင်တွေမှာတော့လူ2ဦးထပ်ပိုးပြီးထိုင်စားခွင့်မပြုပါဘူး။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆက်ပြီးမြင့်တက်နေတဲ့တောင်ကိုရီးယားမှာလည်းပြည်သူတွေကိုကာကွယ်ဆေးထိုးစားဖို့ကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းနေပါတယ်။တောင်ကိုရီးယားမှာပုံတပူးနေ့တစ်ရက်တည်းကူးစက်တဲ့သူ4,900ကျော်ရှိပါတယ်။ကူးစက်မှုအများဆုံးကစိုးမျိုးနဲ့အနီးတစ်ဝိုက်မှာဖြစ်ပြီးတရက်တည်းကူးစက်မှု4,000ကျော်ကိုပထမဆုံးအကြိမ်တွေ့ရတာပါ။အခုထိဒီကမ္ဘာလုံးကိုဗစ်ကူးစက်သူပေါင်း400တသန်းကျော်နဲ့သေဆုံးသူ 5.8 တသန်းကျော်ရှိပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာအင်ကာနေကကိုဗစ် -19 ကူးစက်ခံရသူ88တန်းကျော်တိုးလာပေမဲ့လည်းကျောင်းတွေ၊စားတောက်ဆိုင်တွေ၊ဈေးဆိုင်တို့လိုနေရာတွေမှာနှာခေါင်းဆီးမတက်မနေရတာမြင့်ချက်ကိုရုပ်သိမ်းဖို့ပြည်내အတော်များများမှာစီစဉ်နေပါတယ်။ New Jersey, Connecticut, Delaware, California နဲ့ Oregon ပြည်နယ်တွေကကျောင်းတွေနဲ့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာနှာခေါင်းဆီးမတက်မနေရအမိန့်ကိုရုပ်သိမ်းဖို့လာမယ့်သတင်းပတ်ထဲမှာကြေညာမှာပါ။ ကနေဒီကက်ပြည်နယ်မှာကျောင်းသားတွေနဲ့ဝန်ထမ်းတွေနှကောင်းစီတက်တာကို February 28ရက်နေ့နောက်ဆုံးသတ်မှတ်ထားပါတယ်။ဒလဝဲပြည်နယ်ကကျောင်းတွေမှာတော့နှကောင်းစီမတက်မနေရအမိန့်ကို March 31ရက်နေ့မှာရုပ်သိမ်းမှာပါ။ကျောင်းတွေစားတောက်ဆိုင်တွေနဲ့ဈေးဆိုင်တို့လိုနေရာတွေမှာနှကောင်းစီမတက်မနေရအမိန့်ကိုပြည်နယ်တချို့မှာသာသတ်မှတ်ထားတယ်လို့ New York Times ကဆိုပါတယ်။အမေရိကန်နိုင်ငံတော်မှာ COVID-19 ကူးစက်နှုန်းဆက်လက်ကျဆင်းလာလို့ဒီလိုနှကောင်းစီးတက်တာကိုဖြေလျှော့ပေးဖို့အစီအစဉ်ဖြစ်လာတာပါ။အမေရိကန်နိုင်ငံအတွင်း February 2ရက်နေ့အထိနေ့စဉ် COVID ကူးစက်မှုက 38,000 ခန့်ရှိပြီးပြီးခဲ့တဲ့သတင်းပတ်ထက် 38.6 ရာခိုင်နှုန်းကျဆင်းသွားတယ်လို့ CDC ရဲ့အချက်အလက်တွေကသိရပါတယ်ရှင်။ဩစတြေးလျနဲ့လက်သူရေးနီးယားနိုင်ငံတွေကနိုင်ငံသားရေးဝင်ကြီးတွေဟာတရုတ်နိုင်ငံဖိအားပေးမှုတွေလို့မဟာဗျူဟာမြောက်တဲ့စင်ခုံမှုတွေမှာပူးပေါင်းဆောင်ရွက်တာတွေတိုးမြင့်လှုံ့ဆော်မှုဗုဒ္ဓဘူးနေကသဘောတူညီခဲ့ကြပါတယ်။လက်သူရေးနီးယားနိုင်ငံသားရေးဝင်ကြီး Gabriel Lies Landsbergen နဲ့ဩစတြေးလျနိုင်ငံသားရေးဝင်ကြီး Maurice Payne ဟာဩစတြေးလျလွှတ်တော်မှာတွေ့ဆုံခဲ့ကြပါတယ်။ဩစတြေးလျမှာတရုတ်နဲ့ဆက်ဆံရေးရွံ့ရွံ့လာတာကြောင့်ကြောင်မီသွေး၊ဝိုင်၊အမဲသား၊ရေချိုပုစွန်တော်၊မူရောစတဲ့ကုံသွဲမှုတွေမှာတရားဝင်ရောတရားမဝင်ပါတရုတ်ဘက်ကအကန့်အသတ်တွေကြောင့်ဩစတြေးလျကုန်ပို့သူတွေဒေါ်လာဘီလီယံပေါင်းများစွာဆုံးရှုံးခဲ့ရတာပါလစ်သူရေးနီးယားနိုင်ငံကလည်းယူရိုဗီလီနီယပ်စ်မှာထိုင်ဝမ်ဆက်ဆံရေးရုံဖွင့်ပေးခဲ့တာကြောင့်တရုတ်နဲ့မပြေမလည်ဖြစ်ခဲ့ရပါတယ်အထူးသဖြင့်တရုတ်နဲ့အဆင်ပြေအောင်အများသုံးနေကြတဲ့တရုတ်တိုင်ပင်ဆိုတဲ့အသုံးအစားထိုင်ဝမ်ရုံးလို့သုံးလိုက်တာကြောင့်တရုတ်ဘက်ကပိုလို့ဒေါသဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံဟာစီးပွားရေးနဲ့ကုန်သွယ်ရေးကိုနိုင်ငံရေးအတွက်သုံးစရာဒါမှမဟုတ်နိုင်ငံရေးလက်နက်တစ်ခုဖြစ်သုံးနေတာကိုဩစတြေးလျဖြစ်ရမှာပြနေတယ်လို့လစ်သူရေးနီးယားနိုင်ငံသားရေးဝန်ကြီးမစ္စတာလန်စဘာဂစ်ကပြောခဲ့ပါတယ်။တရုတ်နိုင်ငံဟာထိုင်ဝမ်ကိုတရုတ်နိုင်ငံအစိတ်အပိုင်းတစ်ခုဖြစ်သတ်မှတ်ထားတာပါ။အမေရိကန်ပြည်ထောင်စုမှာလာမယ့်တနင်္ဂနွေနေ့ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလစ်မြို့မှာကျင်းပမယ့် Super Bowl ခေါ် NFL American အမျိုးသားဘောလုံးအဖွဲ့ချုပ်ဖလားဘောလူပွဲလုံခြုံရေးအတွက်လိုအပ်တာအားလုံးဆောင်ရွက်ထားတဲ့အကြောင်းအမေရိကန်အမိမေလုံခြုံရေးဌာနဝန်ကြီး Alejandro May August ကမနေ့ကပြောဆိုခဲ့ပါတယ်စူပါဘောဘိုလ်လူပွဲကိုချိန်ခေါက်တဲ့ယုံကြည်စိတ်ချရတဲ့တိတိကျကျအချက်အလက်ဘာမှမရှိတဲ့အကြောင်းနဲ့တည်ဆုံတရားဖြစ်လာခဲ့ရင်ကာကွယ်နိုင်မှုပြင်ဆင်ထားတဲ့အကြောင်းဝင်းဇီအလက်ဟန်ဒရိုမေအော့ဂက်စ်ကပြောဆိုပါတယ
်ဖီယိုအမေရိကန်ရဲ့ဗိုလ်တူညထိတ်တရသတင်းတွေကိုကိုစော်ဝင်လိုက်တဲ့အလိမ်မာတို့ပြောပြခဲ့ကြတာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုစက်တိုက်ကြောပြပေးမှာပါပထမဆုံးတော့စစ်ကောင်စီကိုလက်နက်နဲ့လေရင်ပိတ်ဆို့ရေးအမေရိကန်လွှတ်တော်တောင်းဆိုလိုက်တာပါမြန်မာစစ်ကောင်စီကိုလက်နက်နဲ့လေရင်စီမယောင်းချဖို့အပါအဝင်အရေးယူတန်ခတ်မှုတွေချမှတ်နိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာနဲ့လက်တွဲကြိုးပမ်းဖို့အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကအမေရိကန်အစိုးရကိုတောင်းဆိုလိုက်ပါတယ် Facebook ပါဝင်အမေရိကန်ခြေစိုက်လူမှုကွန်ရက်တွေကိုမြန်မာပြည်သူတွေပေါ်အကြမ်းဖက်ဖိနှိပ်ဖို့နဲ့တရင်မှားတွေဖျက်ဝေဖို့အသုံးချတာမျိုးခွင့်မပြုတာမျိုးဖို့လဲလက်ကြားရေးကော်မတီကတောင်းဆိုလိုက်ပါတယ်။မနေ့ကအွန်လိုင်းကလုပ်တဲ့မြန်မာရေးဆွေးနွေးပွဲကြောင့်ကိုသိန်းထိုက်ဦးပြောပြပေးပါဦးခင
်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဒီနေ့ကြာလာတဲ့အချိန်မြန်မာနိုင်ငံအတွက်လူ့ခွင့်ရေးချုပ်ဖောက်မှုတွေပို့ပြီးတော့ဆိုးဝါးလာနေတဲ့အခြေအနေကိုရှုတ်ချတဲ့ဆုံးဖြတ်ချက်တည်းရဲ့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကအတည်ပြုထားပါတယ်။မြန်မာစစ်တပ်နဲ့စစ်ကောင်စီဖွဲ့ဝင်တွေအပြင်ပတ်သက်ဆက်သွယ်နေတဲ့လုပ်ငန်းတွေကိုပြင်ပထားရေးယူဖို့ဘာမာတက်လို့ခေါ်တဲ့မြန်မာနိုင်ငံဆရာဥပဒေချန်တရက်ကိုလည်းအမေရိကန်လွှတ်တော်မှပြီးခဲ့တဲ့နှစ်ခရဲကအဆိုပြုတင်သွင်းထားပါတယ်မြန်မာနိုင်ငံအတွက်လူ့ခွင့်ရေးအခြေအနေပေါ်မှာအာအသင့်တုံ့လုံးမိပါတယ်ဆိုပြီးအောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌဂရက်ဂရီမစ်ကအွန်လိုင်းကဆွေးနွေးပွဲမှာမနေ့ကပြောဆိုသွားပါတယ
်that those who undermine
democracy ဒီကောင်ဒီနေနဲ့အရေးကြီးတဲ့တဲ့စကားပါနေတာကဒီမိုကရေစီကိုစေးသိမ်မှေးမြော်လုပ်သူတွေနိုင်ငံတကာဥပဒေကိုချိုးဖောက်သူတွေလူ့ခွင့်ရေးအကြီးကျယ်ချိုးဖောက်မှုတွေကိုတာဝန်ခံမှုရှိလာအောင်အရေးယူလှုပ်ဆောင်သွားမယ်ဆိုတာပ
ါဒီမိုကရေစီလိုလားတဲ့လမ်းမပေါ်ကစံတပ်ပြဖွဲ့တွေကိုသွေးထက်တန်းယူစစ်တပ်ကရဲဆဲဆဲနေတင်းခဲ့တဲ့အကြောင်းနောက်ထပ်ပြောဆိုသွားသူကတော့အမေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနားပြည်နယ်ကအောက်လွှတ်တော်အမတ်ကေဒီမန်နီပါဒီမိုကရေစီတောင်းဆိုလှုပ်ရှားမှုတွေကိုဖိနှိပ်မှုတွေအပြင်ရိုဟင်ဂျာဆိုတဲ့နာမည်ကိုသိမှမပြုတဲ့မြန်မာစစ်တပ်ရဲ့ရက်စက်မှုတွေကြောင့် ဖင်အားရှ်နိုင်ငံဘက်ကိုတိုင်းနေချီတဲ့ဒုက္ခသည်တွေထွက်ပြေးခဲ့ရတဲ့ခြေနေတွေကိုလည်းသူကသင်ပြဆွေးနွေးသွားပါတယ
် I'm especially shocked by the reports of Kathmandu's targeted violence sexual harassment and the
မြန်မာစစ်တပ်ကအမျိုးသမီးတွေပေါ်လိင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်လာနှိမ့်ဆက်ညှဉ်းပန်းတဲ့သတင်းတွေနဲ့ပတ်သက်လို့ကျွန်မအထူးပဲတုန်လှုပ်အံ့အားသင့်မိပါတယ်ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားတိုင်းရင်းသားလူနည်းစုတွေအပေါ်မှာအင်မတန်ကြောက်မက်ဖွယ်ရာရက်ဆက်တဲ့လုပ်ရည်တွေကိုစစ်တပ်ကကျူးလွန်နေပါတယ
်အမေရိကန်ပြည်ထောင်စုကဘေးမဲ့နိုင်ငံခြားအကူအညီတွေကိုအမှန်တကယ်လိုအပ်နေတဲ့ပြည်သူတွေစီမရောက်တာမျိုးဖြစ်မှာဆိုလို့ဒီလိုမလုပ်နိုင်ဘူးဆိုရင်အကူအညီတွေကိုဆိုင်းငံ့ထားတာမျိုးလိုအပ်မယ်ဆိုပြီးပြင်ဆင်ချက်ထည့်သွင်းဖို့လဲပန်ဆယ်ဗေးနီးယားပြည်နယ်အောက်လတော်အမတ်စကော့တ်ဘယ်ရီကအဆိုပြုတင်သွင်းပါတယ်စီးရီးယားနိုင်ငံမှာဆိုရင်လည်းတမ်းမဲ့ချီတဲ့အမေရိကန်ရဲ့လူသားချင်းစာနာမှုအကူအညီတွေအာဆက်အစိုးရလက်ထဲကိုရောက်သွားခဲ့တာဒီမှာဆိုရင်လေအီရန်ကကြောထောက်နောက်ခံပေးထားတဲ့ဟွန်သီးစ်သဘုံတွေလက်ထက်ရောက်သွားခဲ့တာတွေကိုသူကဥပမာပေးပြောဆိုသွားပါတယ်မြန်မာနိုင်ငံအတွက်ကူညီပေးရင်လေလူခွေရေးချိုးပေါက်သူတွေရဲ့လက်ထက်ရောက်သွားအောင်ပေးလိုက်တယ်လို့ဖြစ်မှာကိုစိုးရင်တယ်လို့သူကပြောပါတယ်ဒီလိုပြင်ဆင်ချက်တင်သွင်းတာကိုနိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Gregory Meeks အပါအဝင်ကော်မတီဖွဲ့ဝင်ဒေါ်တော်များများကလက်မခံကြပါဘူးအဓိကကန့်ကွက်သူတွေထဲမှာ Republican ထက်လွတ်တော်အမတ်Steve Chevrolet ပါဝင်ပါတယ
် the people of Burma are in crisis and they need our support right now
မြန်မာပြည်သူတွေဟာအကျက်တင်းနဲ့ရင်ဆိုင်နေရပါတယ်ကျွန်တော်တို့ရဲ့ထောက်ခံပံ့ပိုးမှုတွေအခုအချိန်မှာသူတို့လိုအပ်နေပါတယ်အမေရိကန်လွှတ်တော်အနေနဲ့လည်းမြန်မာနိုင်ငံအတွက်အကူအညီတွေပေးနေပြီးအခုဒီဥပဒေကြမ်းထဲမှာထည့်သွင်းထားတဲ့အကူအညီပေးရေးဆိုတာကအသုံးစိတ်ထပ်ပြီးတောင်းတာမဟုတ်ပါဘူးဒါကိုကျွန်တော်အလေးနဲ့ရှင်းပြချင်ပါတယ်နောက်ထပ်အကူအညီတွေထပ်ပေးဖို့ဆိုတာဟာနောင်လွှတ်တော်ဗန်နံဝေခွဲတန်းချထားရေးကော်မတီရဲ့ဆုံးဖြတ်ချက်အပေါ်မှာသာမူတည်ပါတယ
်။မြန်မာနိုင်ငံမှာနှစ်နှစ်ချီကြိုးပမ်းခဲ့ရတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေနဲ့အတူအတိမ်ဆောင်းမခံတဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းတွေကိုတွေးဖိပြီးမြန်မာစစ်တပ်ကဥပဒေမဲ့အာဏာသိမ်းယူခဲ့တယ်လို့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကကြေညာချက်ထုတ်ပြန်ထားခဲ့တာပါ။ဆီယနာသိမ်းမှုနဲ့လူခွင့်ရေးကြိုးပမ်းမှုတွေအတွက်ဒါဝင်ရှိသူတွေကိုတန်ခတ်အရေးယူဖို့မြန်မာနိုင်ငံကတင်ပို့တဲ့ကြောင်းမြတ်တွေအမေရိကန်ကိုတင်ပို့ခွင့်တားမြစ်ဖို့မြန်မာနိုင်ငံဆရာညီနိုင်ရေးမှုကိုတာဝန်ပေးဖို့ကုလသမဂ္ဂကထိရောက်တဲ့ရေးယူမှုတွေလုပ်နိုင်ရေးအမေရိကန်ပြည်ထောင်စုကဖိအားပေးနိုင်ဖို့စတဲ့အချက်တွေကိုအောက်လွှတ်တော်နိုင်ငံခြားရေးကော်မတီကအဆိုပြုတိုက်တွန်းနေတာဖြစ်ကြောင်းပါခင်ဗျာ
။ကိုသိန်းထိုင်ဦးပြောပြခဲ့တာပါအခုတော့ဖန်မြွနယ်အတွင်းဝန်တန်းတွေနှုတ်ထွက်ဖို့ KNU သတိပေးတဲ့အကြောင်းပါ KNU နဲ့ဖန်မြွနယ်တွင်စစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေနှုတ်ထွက်ထွက်ခွာကြဖို့KNU ကမြို့သားစီယုံတက်မှတက်ကသတိပေးထုတ်ပြန်လိုက်ပါတယ်စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်တရာရပ်တန့်အောင်ထုတ်ပြန်တာလို့ KNU တာဝန်ရှိသူတွေကဆိုပါတယ်ဒီကြောင်းကိုသားညုံပြောပြပေးပါဦးခင်ဗျာ
ဖေဖော်ဝါရီလ9ရက်နေ့ရက်စွဲနဲ့ KNU ရဲ့သတိပေးထုတ်ပြန်ချက်မှာတော့မြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီလက်အောက်ခံစစ်ဖက်ရပ်ဖက်ဝန်ထမ်းတွေအားလုံးအာဏာသိမ်းစစ်ကောင်စီနဲ့ပူးပေါင်းဆောင်မှုမလုပ်ဖို့အချိန်မနှောင်းမီပြည်သူနဲ့တူရပ်တည်ပြီးတော့မှန်ကန်တဲ့လမ်းကြောင်းပေါ်ကိုရှောင်လန်းဖို့သတိပေးထားပါတယ်စစ်ကောင်စီရဲ့အုပ်ချုပ်ရေးနေရာရပ်တန့်စီဖို့အခုလိုထုတ်ပြန်တာဖြစ်တယ်လို့ KNU အခင်မျိုးသားစီယုံရဲ့နိုင်ငံခြားရေးဌာနတာဝန်ခံဖရိုစော်တော်နီကပြောပါတယ
်အဓိကကျစစ်ကောင်စီရဲ့အုပ်ချုပ်ရေးနေရာလုံးလုံးတော့အဓိကဆဲဖြစ်တယ်ကျွန်တော်တို့မူဝါဒပန်းစီမှာလည်းပြည်သူ့ပြည်နာရှင်စနစ်နဲ့ပြည်နာရှင်ဖွင့်တင်တဲ့လူတွေပြည်နာရှင်ဘုလက်ခံတဲ့လူတွေနဲ့အားလုံးကတော့ပူးပေါင်းပြီးတော့ကျွန်တော်တို့လက်ပေးတော့လုပ်နေတာဖြစ်တယ်အဲဒါကြောင့်ဒီဟာကျွန်တော်တို့မူဝါဒရင်းရဒီလိုလုပ်လို့ပြီးဆိုတော့အကောင့်တွေပေါ်တဲ့ကျွန်တော်တို့အောက်ခြေဆိုင်ရတော့ဒီလိုလုပ်ပြနေတာဒီလိုလုပ်ရတာပါလေ
။ဖန်မျိုးနဲ့တွင်နေကြာဆောင်တက် BGF နဲ့ပြည်သူ့စစ်တွေလည်းမိမိလက်ရှိလုပ်ငန်းတာဝန်ကနေပြီးတော့ထွက်ပြေးဖို့စစ်ကောင်စီနဲ့မပူးပေါင်းဖို့လက်ရှိဖြစ်နေတဲ့အခြေအနေအရ BGF တပ်စခန်းထဲမှာနေထိုင်နေတဲ့မိသားစုဝင်တွေအားလုံးစခန်းတွင်းကနေပြီးတော့ထွက်ခွာကြဖို့ KNU ဘက်ကတတိပေးပါရယ်။လက်ရှိ KNU တပ်မဟာတဲ့နယ်မြေမှာဒီ KNU နဲ့ပြည်သူ့ကာကွယ်ရေး BGF ပူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားပစ်ခတ်တိုက်ခိုက်မှုတွေမကြာခဏဆိုလိုဖြစ်ပွားနေတာပါ။အဲ့တိုက်ပွဲတွေအတွက်မှာကင်းနေကြဆောင်တပ် BGF တွေကနေစစ်ကောင်စီတပ်နဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့ဖရိုစော်တော်နီကပြောပါတယ်
။သူတို့ကစစ်ကောင်စီနဲ့တော်ပြီးသွားနေတဲ့အပိုင်းတွေအရကျွန်တော်တို့တော်တော်လေးကိုကျေနပ်ရတဲ့အမြင်သာရှိပါတယ်။အဲဒါကြောင့်မလို့ကျွန်တော်တို့ကတော့တတ်နိုင်မှာပေါ့နော်။စစ်ကောင်စီကလည်းတော်သွားတယ်လားမလို့ပူးဆိုတာလည်းကျွန်တော်တို့အောက်ခြေချက်တွေနဲ့အချင်းချင်းခါကြာပြည်ပြည်ဆိုတဲ့အကြောင်းနဲ့လို့ဒီလိုမျိုးပေါ်ပါတက်လာတဲ့အခါကျတော့ကျွန်တော်တို့လောကကအများကြီးဖြစ်ပါတယ်
။ KNU ရဲ့အခုလိုသတိပေးချက်ပေါ်သဘောထားမှတ်ချက်မပြီးလို့ဘူးလို့နေကြာဆောင်တက် BGF ရဲ့ပြည်ညာရေးတောင်းရဘုံမှုနိုင်မောင်စောကတုံ့ပြန်ပါတယ
်။ကျွန်တော်တို့ဒီကြီးတွေလေးရပူပေါင်းအဲ့တော့အဲ့ဒါဖြစ်နေကြတော့အဲ့ဒါစတဲ့ကြီးပြတယ်။
အောက်ခြေ BGF တမှုတူကတော့၎င်းတို့ဒေသကနေပြီးတော့ထောက်ခါဖို့မဖြစ်နိုင်ဘူးလို့ဆိုပါတယ်။ အခုထုတ်ပြန်တဲ့ KNU ရဲ့သတိပေးချက်ကြောင့်တော့ဖန်မျိုးပေါ်မှာရှိတဲ့အစိုးရဝန်ထမ်းတွေကြားမှာတယောက်မှုသိမရှိလောက်ဘူးလို့ဖန်မျိုးခံကင်းအရေးလှုပ်ရှားသူတူကပြောပါတယ်
ကျွန်တော်တို့ကမှတော့တတိယတည်းမရှိသွားဘူးအလကမြို့နယ်ဆိုပေမဲ့လေကိုတို့တုံးနေတဲ့ဖာမြို့နယ်ကကျွန်တော်တို့ရဲ့ထေဟုတ်ဖာမြို့နယ်ရဲ့မြောက်ပိုင်းမှာတော့မြောက်ဖာမြောက်ကုန်းသူဟုတ်ပတ်တမ်းမှာရှိတဲ့တို့ရဲ့ကဲနျူဓမ္မာတိကအဲ့ဒီဒုတ်သမီချောင်းနဲ့ဒီတံတွေချာမှာရှိတဲ့ဟာပေါ့လေဆိုတော့ဒီဘက်မှာတော့တရားမှုမရှိဘူးပေါ့ဗျာ
ဖာမြို့နယ်မြောက်ပိုင်းတံတွေမြင့်နဲ့ဒုတ်သမီချောင်းဒီသာကဲနျူဓမ္မာတိထိမ့်ထုတ်နေမြေမှာစရနာသိမ့်ပြီးတဲ့နောက်ပိုင်းဝန်ထမ်းအများပြစီဒီအမ်လှုပ်ရှားမှုမှာပါဝင်လာကြပြီမဲ့ဖန်မျိုးနဲ့ဖန်တောင်ပိုင်းဒေသတွေမှာတော့ KNU ဘက်ကထိန်းချုပ်နိုင်မှုအားနည်းနေပါတယ်။အလားတူပဲ KNU ရဲ့ KNU မျိုးသားလူမျိုးရေးတပ် KNL တပ်မှငါထိန်းချုပ်တဲ့ဖပွန် KNU နဲ့မှလည်းစစ်ကောင်စီယနေ့ကလည်းပတ်လို့မရနိုင်အောင်ဆိုပြီးတော့တပ်မှငါနေမိထဲမှာရှိနေတဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုဖေဖော်ဝါရီလ၁ရက်ကနေပြီးတော့ဆေးရအတွင်းအများဆုံးပြန်လည်ထွက်ခွာကြဖို့ပြည်ပညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ဖန်ကဌာနဆိုင်ရာဝန်ထမ်းတွေကိုနှုတ်ထွက်ဖို့ KNU ကသတိပေးတဲ့ကြောင့်ကိုသားညင်ကိုပြောပြခဲ့တာပါအခုတော့ရှမ်းတောင်ရှမ်းမြောက်စီးတင်မှမှုသတင်းမှာရှမ်းပြည်နယ်တောင်ပိုင်းရက်ဆောက်မြို့နယ်နာဝိုးနယ်ကြောက်ကူကျေးရွာတွေမှာတိုင်းရင်းသားတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးဒေသခံတချို့ကြောက်ကူရွာမှာပြိမိနေပါတယ်ရှမ်းပြည်မြောက်ပိုင်းမူဆက်ခရိုင်မုံကိုဘက်မှာတော့စစ်ကောင်စီတပ်ကအင်အားဖြည့်တင်းတာတွေရှိနေတာကြောင့်မကြာခင်တိုက်ပွဲကြီးတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ရှမ်းပြည်ဘက်ကစီးတင်မှမှုရှင်နေရန်ကုန်ကပို့လာတဲ့သတင်းကိုကိုငင်းချမ်းပြောပြပေးပါအောင်ခင်ဗျာ
TNLA တောင်ပလောင် SSPP ရှမ်းပြည်မြောက်ပိုင်းပူးပေါင်းတပ်နဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေအကြားပြီးခဲ့တဲ့လပိုင်းကကြောင်မဲတီဘောမိုင်းကင်နဲ့လဲချမျိုးတွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ရမှာဒီအပိုင်းအတွင်းမှာတော့ရဲဆောင်မျိုးနယ်ဘက်မှာပါဖြစ်ပွားလာနေတာပါလက်ရှိရဲဆောင်မျိုးနယ်အတွင်းတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဒေသခံတို့က VOA ကိုအခုလိုပြောပါတယ်
အဲ့မှာဟိုကြောက်တော့နည်းနည်းတော်ရဲရောက်သွားပြီလေအဲ့ဒီမှာနင်းသားကဖြစ်တယ်ဒီနေ့မနေ့ကျတော့ဒီကျွန်တော်တို့ကြောက်ကူဟောပေါ့ကြောက်ကူရွာထဲမှာလာဖြစ်တယ်ဟိုအဲ့တော့လမ်းမော်ရောက်သွားပြီကြောက်ကူရွာကကျွန်တော်တို့ဒီနောက်ပိုင်းတောင်ပိုင်းနဲ့ဆက်လာတဲ့လမ်းမော်ပေါ့မဟာမိတ်အဖွဲ့နဲ့ RCSS လို့တပင်းသားရဒီရွာနဲ့တော့မဟုတ်ဘူးစစ်တပ်နဲ့တော့မဟုတ်ဘူးပေါ့
တိုက်ပွဲတွေဖြစ်ပွားတာကြောင့်ဒေသခံတချို့ကြောက်ကူရွာမှာပိတ်မိနေတယ်လို့လည်းအခုလိုဆက်ပြောပါတယ်
အဲ့တော့ရသောင်းမျိုးတော့မှာတော့အခုအချိန်ကိုအေးစစ်သေးသေးပြဘာမှတော့မဖြစ်သေးဘူး။ဒါပေမဲ့စစ်ဘေးရှောင်နေရတော့နည်းနည်းတေးရလူရစီးရင်နေပေါ့အမျိုးရှောင်နေလူရရှောင်နေပြီ။ဒါပေမဲ့အဲ့တောက်ကူရွာတွေကတချို့ရထွက်မလာရသေးဘူး။ရသောင်းမျိုးကနေသွားတဲ့အဲ့တွေတွေလည်းအဲ့တောက်ကူရွာမှာသူပိတ်မိနေပေါ့အမျိုးရရှိတယ်။ဒါလို့ရတော့သူထွက်လာမှာအခုအလိုက်ညသေးဘူးပြအဲ့လိုမျိုးဖြစ်နေတယ်
။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ကြောက်ကူနောင်ဝိုးဒေသဟာတချိန်ကဗမာပြည်ကွန်မြူနတီပါတီအခြေစိုက်လှုပ်ရှားခဲ့တဲ့နယ်မြေဖြစ်ပြီးတော့ရက်ဆောင်မြို့ကနေမိုင်90လောက်ကွာဝေးပါတယ်။ရက်ဆောင်မြို့နဲ့တမိုင်လောက်အကွာမှာတော့စစ်ကောင်စီရဲ့တင်တန်းကျောင်းတွေအခြေစိုက်တဲ့ဘာထူးတပ်မြို့လည်းတည်ရှိပါတယ်။ရှမ်းပြည်တောင်ပိုင်းရက်ဆောင်မြို့နယ်မှာတိုင်းရင်းသားတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့သလိုအင်္ဂါနေ့ညကလည်းရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်နန်းဖက်ကာရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီတိုက်ပွဲဟာစစ်ကောင်စီတပ်ရင်တန်းဖြတ်တန်းသွားတဲ့အခါမှာအမိမသိအဖွဲ့ကပစ်ခတ်တာဖြစ်တဲ့အကြောင်းနံဖက်ခါဒေတာကန်တူကပြောပါတယ
်နံဖက်ကအထွေပြီးတော့ပုံမုံလာရောက်ခံနေလို့ပြောလို့ရတယ်ဟုတ်ဒီနေ့စေနာကျော်စစ်တပ်ဝင်ကတော့ဆက်တယ်စစ်သားတွေတက်တော့လို့ရှိတယ်အဲ့လိုဒါရဲ့ဘယ်ဖက်နဲ့လို့ဆိုတော့မပြောတော့ဘူးဒီကတော့ဖက်ဆုံးဖြစ်ရတယ
်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်ဒေတာမှာ KIA ကချင်း TNL တောင်းပလောင်နဲ့ MNDAA ကိုကန့်အဖွဲ့တွေအဓိကလှုပ်ရှားနေတာပါဒေတာရင်းမီဒီယာတွေကတော့အင်္ဂါနေ့ညကဖြစ်ပွားခဲ့တဲ့တိုက်ပွဲဟာမုံကိုဖောင်းဆိုင်ဘက်ကိုသွားတဲ့စစ်ကောင်စီတပ်ရင်တန်းကို MNDAA ခေါ်ကိုကန့်တပ်ဖွဲ့ကတိုက်ခိုက်ခဲ့တာဖြစ်ကြောင်းဖော်ပြကြပါတယ်။မုံကိုဒေသခံတို့ကတော့ဒီမနက်2နာရီလောက်မှာစစ်ကားအစီ20ကျော်လောက်မုံကိုမြို့ကိုရောက်လာကြောင်းနဲ့တိုက်ပွဲတွေဖြစ်လာနိုင်ကြောင်းအခုလိုပြောပါတယ
်။20ကျော်လောက်တော့ရှိမှာပြန်အောင်။ည7နာရီခွဲတဲ့မုံကိုတွေရောက်လာတယ်။အဲ့ဒါတိုက်ပွဲဖြစ်ဖို့မရတော့ဘူးနော်
။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့မုံကိုဖောင်းဆိုင်ဒေသဘက်မှာစီရေးတင်းမာနေသေးရှိပြီးတော့အချိန်ပြည့်တိုက်ပွဲကြီးတွေဖြစ်လာနိုင်ကြောင်းသုံးသပ်ထားပါတယ်
။ဟိုမုံကိုဖောင်းဆိုင်ဘက်မှာကတော့တိုက်ပွဲနေသေးလို့မဖြစ်လည်းပဲအမေရိကန်တိုက်ပွဲမှာတော့ပြီးမှာလို့ပြောရတာပေါ့တိုက်ပွဲကတော့ပြန်ပြီးမှာကြီးလာနိုင်တယ်လို့ပေါ့နော်အဲအဲ့လိုမျိုးတွေတော့ရှိပါတယ်အဲ့ဘက်မှာတော့
ဒီလ၈ရက်နေ့ကတော့လာရှိုးမြို့နယ်အတွင်းစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့သလိုမုံကိုဒေသကသူတို့တပ်စခန်းတွေကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်း MNDAA ကိုကန့်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ဒီတိုက်ပွဲသတင်းတွေကိုထုတ်ပြန်တာမရှိပါဘူး။ Mongo Pounsai Lita Bama, Bigger and Zulaila Satinbi, Sikonsi Jadwine, MNDA Gogan Dapweja, Tiberi Pipani Rava Kamya.
Sandine, Tamayo, Yapayo, Say Tima Mutate, Go Ninjan, Jabjagiraba, Akuda, Insane Tounting, Sanapja Mutima, Insane Tonema, Pipponi, Pine Mutine, Anathin Sikonsi Go, Sanjanine, Nanga Ejina, Nea Joha, Tonga Pide, Sasarigo, Lemakame, Sanap, Jani Jabare, Lame Tirozune, a tea, Tibago, Salo Dabo, Sumpia Talelo, Ejina Rune, Nizade, Taiwanga, Vigo, Piovale. Shangoga, people like the Ringo, go to your thing, Jopia, Pibaoknia.
Siana Dina Gulemkana, a genaria, Yadin Yadhide, Queen Jiri, Miarajo, a gulu, Sangaka, Sanabja, Ralu, Insane Town Nega, Genaduga, Jobari, do ye the Borago, Shinne do ye, Gunine, view ye good Saint Jobjagava. Genano Miaga, Siana Dinti, people let the Yagani, Toyaniti, a salu Womasare, Sanabjagaja B, a no by Maro.
ထောင်ကပြီးတဲ့အစားတော့မှန်သမျှကိုမစားဘဲဆက်ပြီးတော့စန္ဒပြနေကြတာပါ။သူတို့တွေလည်းအခုအစားနှခံစန္ဒပြတာဒီမှန်ပါတယ်။ဟောအခုဆိုရင်နေရအစမှရှိပါတယ်လူကြီးရတော့လေ။ထောင်ဟာဟောတော့မစားဘူး။သူတို့တွေတော့မစားလား။အတူတူစက်တာလို့ကျွန်တော်တို့ရဲ့နိုင်ငံကြီးအစိုးရရဲ့ဟိုပေါ့နော်။ဟိုရတဲ့နေရာတွေကိုလေးတွေတော့ပါလား။အဲစန်းစာလေးနဲ့ပုံစံတွေပဲကျွန်တော်တို့အထွေထွေကနေတို့ဒီဒီအနာတုံးနဲ့ပ
ဟောင်းတူကပြောပါတယ်သူတို့အနေနဲ့လဲအင်းစင်ထောင်တွေကနိုင်ငံအကျဉ်းသားတွေပြိနေခံရတဲ့ကိစ္စကိုမပြတ်စောင့်ကြည့်နေတယ်လို့ view ကိုပြောပါတယ်အခုနိုင်ငံတော်ကလည်းဒီလိုနဲ့ပေါ့တစ်ဆောင်နဲ့တစ်ဆောင်ကျူးဆက်သွားတာရှိတယ်တိုင်းပြည်တိုင်းနဲ့တိုင်းကျူးဆက်သွားဘာလို့အားထုတ်တာလဲလို့ဒီလိုနဲ့လူသားဘူးလူသားဘူးဒီလိုကူးဆက်မှုတွေကထောင်ထဲမှာရှိတယ်ပေါ့ဗျာ
ဆရာနာဒိနာကိုလက်မခံကြောင်းပြသဖို့တနင်္ဂနွေနေ့ပါပါဝင်တဲ့အတန်တိတ်တပိတ်ကိုတထောင်၂၁ဒီဇင်ဘာလ၁၀ရက်နေ့မှာပထမဆုံးကျင်လုပ်ခဲ့ကြပါတယ်။နိုင်ငံရေးကျင်းသားတစုကလည်းအကျဉ်းထောင်တွေကနေဒီအတန်တိတ်တပိတ်ကိုပါဝင်ခဲ့ကြတာပါ။ဒီအကျဉ်းထောင်အတန်တိတ်တပိတ်ကိုဥဆောင်ခဲ့တယ်လို့ယူဆရတဲ့နိုင်ငံရေးကျင်းသားတစုကိုတိုက်ပိတ်ပြီးပြင်းပြင်းထန်ထန်ရိုက်နှက်ခဲ့ ngan no jin nyu pye sin mu po ma 905 ne a chin cha ni de mingna taw nyu mi ya tha yak kwa ga ku on on ha February 6 win ni ma yin sin taw ne ma be ti song twa ba de tu ha taw ne ma yai ne khan ya de dan ya ri ne ti song ga de lu tadin twa ga bi me taw an na bai ni ga ro a sou yo ga ku a chang pya ga de lu tu ne ni set de shi ni de chu ga pyo ba de covid ga yoga ku a chang pya bi taw nwin san na pya mu ri pyin ba ku ma pao cha on ရှိ နေ တွေ ਨੇ အကျဉ်းသားတွေကိုတွေးဆုံခွင့်မပေးတာတွေလည်းရှိနေပါတယ်။ဒီနောက်ပိုင်းကိစ္စကတော့ကျွန်တော်စူပါမှုတွေအကောင်အထည်နဲ့မသိနိုင်ဘူး။ဟောဒီလိုရှိတာနဲ့ဥပဒေရှိတယ်။မင်းတို့ဒေဂျင်ဒေဂျင်ဆိုတဲ့သဘောတရားပုံမှန်မျိုးရှိတယ်ပေါ့။ဆက်ကလည်းရောဂါအခြေအနေပါလာတဲ့ဥပဒေရှိတော့ထောင်ထဲမှာစဉ်းစားမှမကူတာပေးဘူးပေါ့။လာသူမကြသေးခင်ကလည်းနိုင်ငံရေးကျဉ်းသားများကူညီဆောင်ရှောက်ရေး လူခွင့်ရရှိနေတဲ့ချို့ကအသတိပေးခဲ့ပါတယ်။နိုင်ငံရေးကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း
ဤစင်ချောင်းတွင်နိုင်ငံအကျဉ်းသားတွေထောင်နှက်အစားအစာတွေကိုလက်မခံဘဲဆန္ဒပြနေတဲ့အကြောင်းကိုကြော်ကြော်သိမ်းကြော်ပြခဲ့တာပါ။အခုတော့ VOA American သံရဲ့2022ခုနှစ် ဖေဖော်ဝါရီလ9ရက်ဗိုလ်ဒူးညအထူးကြဆုံးသတင်းတွေကိုကြော်ပြတာပြီးတော့ပြီဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်နိုင်တယ်လ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ဘော်ဒူညာရဲ့VOA American အစီအစဉ်တွေကိုဆက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အရှိလေပိုင်းဥပညာသတင်းတပုတ်နဲ့ဗိုလ်ဒူးညာတိုင်းပြောပြပေးနေကြဒေါက်တာဆက်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်နောက်ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍဒီအစီအစဉ်တွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။ဒီပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့အရှိလေပိုင်းကပလတ်စတစ်ဥပညာအကြောင်းပြောပြမှာပါ။ကမ္ဘာတဝန်းကစွန့်ပစ်လိုက်တဲ့ပလတ်စတစ်အမှိုက်တွေဟာကမ္ဘာမြေကြီးကြီးပေါ်ဘလောက်ထိထိခိုက်ပျက်စီးသလဲဆိုတာကိုအသိပညာပေးထားတဲ့ဥပညာပြကန်းတွေထွက်ပေါ်လာနေပါတယ်။အစ္စရေးနိုင်ငံဂျေရုဆလင်မြို့ကအန်နဝါပြတိုက်အလယ်မှာတော့ကမ္ဘာနေရာဆောင်ကဥပညာရှင်တွေဖန်တီးပေးပို့လာတဲ့ပလတ်စတစ်တွေနဲ့ကမ္ဘာလုံးပုံစံတိဆောက်ပြတ်သားထားပါတယ်။ဘလူးရွေချက်နဲ့ဘလူးသတင်းစကားတွေကိုဥပညာရှင်တွေကပေးလို့လာပါလေ။ AP သတင်းကိုအခြေခံပြီးမန်နန်းလောင်ကပြောပြထားပါတယ်ခင်ဗျ။
အစ္စရေးနိုင်ငံဂျေရုဆလင်မြို့အနဝါပြတိုင်မှာကျင်းပတဲ့အမှုပညာပြပွဲတစ်ခုမှာတော့ပလတ်စတစ်အမိုက်ကြောင့်တဘာဝပတ်ဝန်းကျင်ဆက်ပြီးတော့ထိခိုက်ပျက်စီးမှုမရှိအောင်ဆွေးနွေးငင်းငုံနိုင်ဖို့အကြောင်းအရာတွေဖန်တီးထားပါတယ်။ Earth Bodega လို့နာမည်ပေးထားတဲ့အချင်း၄မီတာရှိတဲ့ဒီကမ္ဘာလုံးကြီးကိုတော့တန်ချောင်းပေါင်း180နဲ့ဖန်တီးထားပါတယ်။အခြားနိုင်ငံစုံကပို့ပေးလာတာရေရောသူကိုယ်တိုင်စုဆောင်ထားတဲ့ပလတ်စတစ်အမိုက်တွေနဲ့ပါဒီကမ္ဘာလုံးကြီးကိုအမှုပညာရှင် Bubbly Bucket ကဖန်တီးထားတာပါ။ကုလသမဂ္ဂတဘာဝပတ်ဝန်းကျင်အေဂျင်စီ UNEP ကတော့ကမ္ဘာကြီးဟာပလတ်စတစ်အမိုက်နှုန်းထဲနှစ်သက်သက်နှစ်ဝင်လာနေတယ်လို့ပြောထားပါတယ်။ကမ္ဘာမှာနှစ်ဆင်ပလတ်စတစ်အမိုက်တန်ချိန်တန်ပေါင်း300ထိထွက်နေတယ်လို့လည်း UNEP ကပြောပါတယ်။အဲ့ဒီအမိုက်ထဲကပလတ်စတစ်900ခိုင်နှုန်းလောက်ကိုပဲပြန်ပြီးတော့အသုံးချနေတယ်လို့1200ခိုင်နှုန်းကိုတော့မီးရှို့ဖျက်ဆီးပြီးကျန်8900ခိုင်နှုန်းကတော့အမိုက်ကျင်းတွေဆွတ်ပြက်အမိုက်ပုံတွေဒါမှမဟုတ်တဘာဝပတ်ဝန်းကျင်ထဲရောက်လာတယ်လို့လည်း UNEP ကပြောပါတယ်။အနုပညာရှင် bucket ကကမ္ဘာလုံးပုံဖန်တီးရတဲ့ရည်ရွယ်ချက်ကိုရှင်းပြပါရစေ
။ Earth Poetica started from
လောက်တဲ့ကလေးတွေသူတို့နေထိုင်ရာပတ်ဝန်းကျင်နဲ့ကမ်းခြေတွေမှာ plastic တွေလိုက်ောက်တာကိုရိုက်ပြထားတဲ့မှတ်တမ်းရုပ်ရှင်ကိုကြည့်ပြီးတော့ Earth Poetica ကိုဖန်တီးတက်ခဲ့တာပါ။ကမ်းခြေတစ်ခုလုံးပင်လယ်ရေလိုင်းတွေနဲ့အမိုက်ပုံတွေကရောက်လာတဲ့အမိုက်သရိုက်တွေနဲ့ပြည့်နေနေတာကိုမှတ်တမ်းကားထဲမှာတွေ့ရပါရစေ။ဒါကိုမြင်တော့နောက်မျိုးဆက်တွေအတွက်ကျမတို့ခြံရက်မဲ့အမှုတွေကဂျာရီလာဆိုပြီးစဉ်းစားမိပါတယ
်ဒီလိုကမ္ဘာလုံးပုံဖန်နေဖို့အခြားနိုင်ငံကပလတ်စတစ်အမိုက်တွေကိုပါသုံးနှစ်ကြာအောင်ဘတ်ကက်ဆူဆောင်းခဲ့ရပါတယ်ပင်လယ်သမုဒ္ဒရာထဲရောက်လာတဲ့အမိုက်တွေကြောင့်ထိခိုက်နေရတဲ့ရေနေသက်သွားတဲ့အကြောင်းပြီးမောင်ထိုးပြခြင်းနဲ့ရွယ်ခြင်းနဲ့အနဝါပြတိုင်းမှာဒီပြပွဲကိုကျင်းပတာဖြစ်ပါတယ်2018 UNEP အစီအခါစာမှာတော့ပင်လယ်ရေရူထဲနှစ်ဆင်ရောက်လာတဲ့ပလတ်စတစ်အမိုက်တန်ချိန်က73တန်းအထိရှိကြောင်းဖော်ပြထားပါတယ်ပြရတဲ့ညွန်ကြားရေးမှုအယ်လန်လေဗီခေါ်ပြတဲ့ရေကန်ထဲမှာတော့ပလတ်စတစ်အမိုက်တွေကြောင့်ရေရက်ကလေးတွေပြန်နေတဲ့လက်တချို့ကိုတွေ့ရပါတယ
်ပလတ်စတစ်တွေနဲ့ညီလို့ရေရက်လေးတွေပြတ်သွားတဲ့လက်တွေဒီမှာမြင်နိုင်ပါတယ်သူတို့ဒီကိုရောက်လာတာ15နှစ်လောက်ရှိပါပြီသူတို့ရဲ့တားပေါက်လေးတွေကိုတော့ပင်လယ်ထဲပြန်လွှတ်နိုင်မယ်လို့မျှော်လင့်ပါတယ်ဒီပြရိုက်ကနေအသိပညာပေးတဲ့အနေနဲ့ရေနေသရဝါတွေအကြောင်းအစ္စရေးကမ်းခြေတွေအကြောင်းပင်လယ်နဲ့ကျွန်တော်တို့တိုင်းပြည်ကိုရောကမ္ဘာကြီးကိုပါကောင်းကျိုးမပြုတဲ့ပလတ်စတစ်အမိုက်အန္တရာယ်အကြောင်းပညာပေးထားပါတယ
်။ကုလသမဂ္ဂကတော့ပလတ်စတစ်ထုတ်လုပ်တဲ့နေရာတွေနဲ့အဲ့ဒီပလတ်စတစ်တွေအဆုံးသတ်ရောက်ရှိသွားတဲ့နေရာတွေကိုခြေရာကောက်စောင့်ကြည့်နိုင်တဲ့စနစ်တွေလိုလားနေပါတယ်။ပင်လယ်ရေထူထဲကပလတ်စတစ်အမိုက်တွေဆက်ပြီးတော့တိုးလာနေတဲ့အတွက်2030ခုနှစ်အရောက်မှာလက်ရှိပမာဏထက်နှစ်ဆထိရောက်သွားနိုင်တယ်လို့လည်း UNEP ကသတိပေးထားပါတယ်။အမှုပညာရှင် bucket ကလည်းသူ့ရဲ့အားထုတ်မှုကြောင့် plastic အမိုက်အကြောင်းလူတွေပိုးပြီးတော့သတိပြုလာဖို့မျှော်လင့်နေပါတယ
် People started hearing about the project
ဒီပြပွဲလုပ်နေလို့ကြားတဲ့အခါကမ္ဘာရဲ့ရက်ကလူတွေလည်းသူတို့စုဆောင်းထားတဲ့စွန့်ပစ်ပစ္စည်းအမျိုးမျိုးပို့ပေးလာပါတယ် Slovenia ကတစ်တူတစ္ဆာတွေကနေ American ကအမိုက်တွေအထိပါပါတယ် Australia နဲ့ Europe တိုက်ကလည်း plastic စွန့်ပစ်ပစ္စည်းမျိုးစုံပို့လာပေးပါတယ်အဲ့ဒီပစ္စည်းတွေနဲ့ကမ္ဘာလုံးပုံဥပညာလက်ရာတွေဖန်တီးထားတာပါ
ပလတ်စတစ်အမိုက်တွေကိုအသုံးပြုဖန်တီးရတာကလည်းလူသားနဲ့ဆိုင်တဲ့ဒီပြဿနာကိုရှောင်လွှဲမသွားကြပဲနဲ့ဘလို့အခန်းကဏ္ဍကနေပတ်ဝန်းဆောင်နိုင်မလဲဆိုတာလူတွေစဉ်းစားမိလာစေဖို့ရည်မှန်းတာဖြစ်ပါတယ်။ဂျေရုဆလင်မြို့အနဝါပြတိုက်ကဒီအမှုပညာပြပွဲကတော့6လအထိကျင်းပမှာလည်းဖြစ်ပါတယ်။ကျမနောင်လောပါ
။အရှိလေပိုင်းပလတ်စတစ်အမိုက်အမှုပညာအကြောင်းနောက်လောင်ပြောပြခဲ့တာပါ။အခုတော့လူထုနဲ့ကျန်းမာရေးကဏ္ဍမှာအိုမီကရွန်လှိုင်းစစ်အကြောင်းပါကမ္ဘာမှာအရှိန်မြန်မြန်နဲ့ကူးစက်ပြန့်ပွားနေတဲ့ကိုဗစ် Omicron မျိုးကွဲကိုဒီလမြန်မာနိုင်ငံကိုဗစ်လိုင်းသစ်မှာကြုံရနိုင်လာမှု ကြိုတင်ပြင်ဆင်ထားကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာသက်စောကပြောပြထားပါတယ်ခင်ဗျာ
။ဒီမနက်ကကိုဗစ်ကူးစက်မှုတွေပြန်လည်မြင့်တက်လာတာကိုတွေ့မြင်နေရပါတယ်။ကျန်းကျစ်သူတွေကတော့ကိုဗစ်စတုထအလိုက်အဆဖြစ်နိုင်တယ်လို့သုံးသပ်နေကြတာပါ။တုံသက်ချက်တွေအရမြန်မာနိုင်ငံမှာ Omicron ပိုးစတင်တွေ့ရှိရဟာတလားပြည်ပြီဖြစ်တာကြောင့်ဒီဖေဖော်ဝါရီလထဲမှာ Omicron ကူးစက်မှုလိုင်းကြီးဖြစ်နိုင်တယ်လို့အင်္ဂလန်နိုင်ငံ Queen Elizabeth ဆေးရုံဗာမင်ဟမ်မှာကိစ္စရောဂါအထူးပြုဆရာဝန်တဦးဖြစ်သူဒေါက်တာကျော်ကျော်ထွန်းကအခုလိုပြောပါရတယ်
။အင်္ဂလန်မှာပေါ့နော် UK ကိုပေါ့အဲကျွန်တော်တို့အဲ Omicron ဆရောက်တာအဲဆရောက်တဲ့အချိန်ကကြောင့်အဲ28ရက်နေ့လွန်မှာနေဆရောက်တယ်ပေါ့နော်အဲ Omicron ဆတွေ့ရဲ့နှစ်ယောက်လူနှစ်ယောက်မှာအဲခဏအာဖရိကဆရတော့အာဖရိကပြန်လာရဲ့လူနှစ်ယောက်မှာဆတွေ့ရဲ့ဒါပေမဲ့အဲ့ဒီစားတွေ့ရက်ကလည်းအဲ့ဒါတခြားဟိုကိုဗစ်တခြားမျိုးပွဲရည်နဲ့လည်းပြည်နေမှာဒေတာပေါ့အမအဲ့ဒီကအဲ့28ရက်နေ့လုံးမှာစားရောက်တယ်ဒါပေမဲ့အဲ့အချိန်မှာလည်းအဲ့လိုတခြားပိုးရည်ကြအဲ့လိုမျိုး case ကတော့4000လောက်တည်းရှိရပါတော့ဒါပေမဲ့ထူးခြားတာက28ရက်နေ့မှာကျွန်တော်တို့ zero UB ကိုစားရောက်တယ်စားရောက်ပြီးတော့နောက်တလအကြာပါပေါ့နော်အကြံရင်းမှာတလအကြာမှာအဲ့လုံးဝဟို outbreak တွေဖြစ်ပြီးတော့အဲ့လို peak ကိုရောက်သွားတယ်အဲ့ဘယ်လောက်တောင်တက်သွားလဲဆိုရင်အဲ့28ရက်နေ့လုံးမှာဆက်ရောက်ပြီးတော့အဲ့ December 29ရက်နေ့လောက်မှာပေါ့နော်အကျန်းနေဘယ်လောက်တက်သွားလဲဆိုရင်ဘယ်လို3000ကျော်ပေါ့တရက်ကိုပိုးတွေ့လို့3000ကျော်လောက်တက်သွားတယ်ပေါ့နော်အဲ့ဒါဟိုဘာလို့ပြလဲဆိုရှင်ဒါဘယ်လောက်ပြန်လုံးပြန်ကြောင်းပြရအောင်ပေါ့နော်အရင်တုန်းကဆိုရင်အင်္ဂလန်မှာကျွန်တော်အင်္ဂလန်အဒီတာနဲ့ပြောမယ်ဆိုရင်ပေါ့အကျန်းမျိုးပေါ့နော် UK မှာအဲ first wave တုန်းကဆိုရင်တရက်ကိုဟိုစံချိန်တင်ပို့တွေ့လောက်ကစံချိန်တင်စံချိန်တင်ပို့တွေ့လောက်ကတရက်ကို5000လောက်ပဲရှိမှာ first wave က second wave ကျတော့တဖြည်းဖြည်းတက်လာ6000တက် wave ကလည်း5000 6000ဝန်းကျင်အခု4 wave ကကျတော့လုံးဝစံချိန်တင်ပို့တွေ့လောက်ကတလောက်2000ကျော်တိ2000ကျော် sorry 2000ကျော်တိတက်သွားတဲ့အခါကျတော့ဒါပါပြလဲဆိုရင်ဒါဒီဟိုပို့တတော်စံချိန်မများကိုအဲ့ boost ပြတ်တော့ပြပါဘောเนาะကျောင်းမြန်မာနိုင်ငံမှာလည်းအခု28ရက်နေ့ဒီဇင်ဘာအစတွေ့အစတွေ့ရဲ့အခါကျတော့ကျွန်တော်တို့လည်းနောက်ဟိုဒီ outbreak ဖြစ်မဲ့အချိန်ပေါ့เนาะ outbreak ဖြစ်မဲ့အချိန် February လောက်ပေါ့အဲ့လိုမျိုးပါဖြစ်လောက်တယ်ဆိုပြီးတော့ခန့်မှန်းထားကြရပေါ့เนา
ะ Omicron virus မျိုးကွဲဟာ Delta virus မျိုးကွဲနဲ့အတူညီတဲ့အချက်တွေရှိတယ်လို့မတူညီတဲ့အချက်တွေလည်းရှိပါတယ်ကူးစက်မှုနှုန်းမှာတော့ Omicron virus ပိုးရဲ့ကူးစက်ပြန့်နှံ့မှုနှုန်းဟာDelta virus ပိုးရဲ့ကူးစက်ပြန့်နှံ့မှုနှုန်းထက်နှစ်ဆကွဲကနေ၄ဆအထိပိုပြီးမြန်ဆန်တယ်လို့ဒေါက်တာကျော်ကျော်ထွန်းကပြောပါရယ
် Omicron ကတခြားဟိုအရင်တစ်ခေါက်ဖြစ်တဲ့ Delta နဲ့ဘာကောလဲဆိုရင်ဒီကောင်ကအရင်ကျန်လာတာအများနဲ့ဘယ်လောက်ရှိမြန်လဲဆိုရှင်အရင်အကြမ်းမင်းပြောမယ်ဆိုရင်ပေါ့နော်အရင် Delta ထက်ကိုနှစ်ဆပဲကနေ၄ဆလောက်ပေါ့အဲ့လောက်အထိပိုမြန်တဲ့ Delta ထက်ကိုပြီးတော့နောက်2ရက်တိုင်းမှာပိုးတွေ့ရလူကနှစ်ဆနှစ်ဆကြီးတူသွားတယ်
ကိုဗစ်ကူးစက်ခံထားရတဲ့သူတွေအနေနဲ့နောက်တစ်ချိန်ကူးစက်မခံရအောင်ကိုယ်ခံဆွမ်းအားအထင်အင့်ရရှိသွားတယ်လို့နားလည်ထားကြပါပါ။ Omicron ကူးစက်မှုမှာတော့နောက်တစ်ချိန်အတွက်ရောဂါခုခံနဲ့ကိုယ်ခံဆွမ်းအားရရှိမှုအလွန်နည်းတယ်လို့ဒေါက်တာကျော်ကျော်ထွန်းကရှင်းပြပါရယ
်။ဒီ immune system immune escape mechanism ပေါ့နော်။အဲ့ဒါပါပြောရတယ်ဆိုလို့ရှိရင်အရင်တစ်ခေါက်ဥမာအရင်တော့အဲ့လို Omicron မပေါ် Omicron ဝိုင်းမလာခင်အောင်ဆိုအရင်ပိုးရရဆိုလို့ရှိရင်ကိုတစ်ခါကိုဗစ်ဖြစ်ထားတဲ့ခါကြောက်ရှိရင်နောက်တစ်ခါမဖြစ်အောင်အရင်တစ်ခေါက်ကဖြစ်တဲ့အလိုခုခံအားပေါ့ခုခံအားအရင်တစ်ခေါက်ကပိုးနေတယ်ခုခံအားပေါ့မယ်ဒါပေမဲ့နောက်တစ်ခါကကာကွယ်ပေးနိုင်တယ်ဒါပေမဲ့ဘယ်လောက်ကာကွယ်ပေးနိုင်ဆိုရင်အရင်ပိုးလုံတော့ဆိုရင် 85% လောက်အရင်တစ်ခါဖြစ်တိုင်း 85% လောက်ကာကွယ်ပေးနိုင်တယ်အရင်တစ်ခါကိုဗစ်ဖြစ်တာလို့ရှိရင်ဒါပေမဲ့ဒီ Omicron ကကြတော့နောက်တစ်ခါကာကွယ်ပိုး chance က 20% လောက်ပဲရှိရအများဆုံး 20% လောက်ပဲရှိရပေါ့နော်ဒါသူ့ရဲ့အလိုထူးခြားရဲ့အချက်တွေပေါ့
ကိုဗစ်ကဝယ်ဆေးထိုးထားပြီမယ်လေ Omicron COVID virus ပိုးကူးစက်ခံရဖို့အခွင့်အရေးရှိနေသေးတယ်လို့သိရပါတယ်ကဝယ်စီထူတာချင်းရဲ့အာသာချက်ကတော့ယောဂကုသခံရတဲ့အခါပြင်းထန်တဲ့ယောဂလက္ခဏာတွေပြဖို့အခွင့်အရေးနဲ့သွားတာဖြစ်တယ်လို့ဒေါက်တာကျော်ကျော်ထုံးကရှင်းပြပါရယ
်ကဝယ်စီထိုးတာလို့ရှိရင် vaccine effective နဲ့ပေါ့နော်ကဝယ်စီထိုးတာလို့ရှိရင်တော့မအဲ့ Omicron ကို Omicron ဝင်လို့ရှိရင်ကုသမီလို့ Omicron ကိုကုသရောက်လာလို့ရှိရင်ယောဂလက္ခဏာပြဖို့အခွင့်အရေးဥပမာပါလဲဆိုရင်မနှစ်ဒုဆိုတာပေါ့ကဝယ်စီနှစ်ဒုထိုးတာလို့ရှိရင် Omicron ကိုကဝယ်အိုမီကရွန်ကိုကာကွယ်နိုင်စွာ 0-20% ပဲရှိရဲ။ဒါပေမဲ့ဘူစတာထိုးထားရင်တော့ကိုယ်စီမှာဘယ်လောက်ထိကာကွယ်protection ကဘယ်လောက်ပေးနိုင်လဲဆို 55-80% လောက်တော့ protection ပေးနိုင်တယ်ပေါ့နော်
။မြန်မာနိုင်ငံဟာ February လထဲမှာ Omicron မျိုးကွဲကြောင့်ဖြစ်မဲ့ COVID ကူးစက်မှုလိုင်းကိုကြိုတရားဝေရှိတာကြောင့်ကြိုတင်ပြင်ဆင်ထားနိုင်မှုအတွက်တရေပြုလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ။
မြန်မာနိုင်ငံမှာအိုမီခရွန်လိုင်းသစ်ကိုသတိပြုဖို့ဒေါက်တာသန့်စောပြောကြားခဲ့တာပါ။အခုတော့ဥကျော်စန်သားရဲ့မြန်မာရေးသုံးသက်ချက်ပါမြန်မာစစ်ကောင်စီအနေနဲ့သူတို့လူရက်တွေရက်ပြီးနောက်ပြန်ဆုတ်ဆရာအကြောင်းမတွေ့ရသလိုပြည်သူတွေကလည်းအာဏာသိမ်းတာကိုလက်ခံပြီးစစ်အုပ်ချုပ်ရေးအောင်ပြန်နေဖို့မရှိဘူးလို့ ICC ခေါ်နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးတန်းအကြံပေးရစ်ချက်ဟော်စီကသုံးသက်ပါတယ်။ဒါဆိုရင်ဒီပြဿနာဟာဘယ်အချိန်ဘယ်အခြေအနေကြမှအဆုံးသတ်မလဲဆိုတာဟော်စီနဲ့ဥကျော်စန်တာဆွေးနွေးသုံးသက်ထားပါတယ်ခင်ဗျာ။
ရုပ်ပုံစစ်ကအစောဆုံးမြန်မာနိုင်ငံရဲ့လက်ရှိခြေမျိုးကိုစွန့်ချုံတုံ့ပြန်တာပါဘယ်ဘက်ကိုရွေ့နေပါလဲ
Well as we all know the situation remains very violent the regime is continuing
ကျွန်တော်အရင်သိတဲ့အချိန်မှာပဲအခြေအနေကတိတ်ကိုစိုးရွားနေစေဖြစ်ပါတယ်စစ်ကောင်စီကကြမ်းဖက်မှုမျိုးစုံကိုဆက်လုပ်နေပြီးတိုင်းပြည်ကိုထိန်းချုပ်ထားရန်လုပ်နေပါတယ်ဒါပေမဲ့ဒါကအလုံးမရှိဘူးဆိုတော့တွေ့နေရပါတယ်ခုခံတွန်းလှန်တဲ့အင်အားစုကလည်းတိတ်ကိုပြင်းထန်ခိုင်မာနေစေပါမြန်မာနိုင်ငံရဲ့တချို့စစ်ပန်းတွေမှာပုံမှန်ပြင်းထန်ပြီးတနင်္ဂနွေလုံးလိုလိုဆင်အာနာသိမ်းမှုကိုလက်ခံမှုရင်းဆန်နေကြတာပါဆိုတော့2022မှာလည်းအကြမ်းဖက်မှုတွေပုံမှန်တွေ့လာရအောင်မယ်လို့စိတ်မကောင်းစွာပဲထင်မြင်မိပါတယ်စစ်ကောင်စီဘက်ကလည်းနောက်ဆုံးမှာမဟုတ်သလိုခုခံရေးဘက်ကလည်းလုံးဝရှော့ပစ်လိုက်မှာမဟုတ်ပါဘူ
းဆိုတော့စစ်ကောင်စီအနေနဲ့သူတို့ရဲ့ထိန်းချုပ်မှုကိုခိုင်မာအောင်သူတို့ရဲ့အာဏာတည်ငြိမ်အောင်လက်မှတ်နဲ့အလားအလာကိုရှိပါရဲ့လားခင်ဗျာမြင်ရပါလား
I think it will be extremely difficult. I mean, we have to remember that successive regimes and governments have never been able to control the
government. They have not been able to control the government. They have not been able to control the government.ဒါပေမဲ့တိုင်းရင်းသားဒေသနယ်မြေအများပြားမှာဒေသဆိုင်ရာလူမျိုးစုစစ်တပ်နဲ့အာဏာပိုင်ဆိုးမှုအောက်မှာရှိနေကြတာတွေ့ရမှာပါဒီကနေ့ထူးခြားတာကတော့ဗမာပြည်နေထိုင်တဲ့နယ်မြေဒေသတချို့ကိုလည်းစစ်ကောင်စီကမထိန်းချုပ်နိုင်တာတွေတွေ့လာပါတယ်ဒါမျိုးဟာဆက်စုနှစ်တော်များများမှာမတွေ့ခဲ့ရပါဘူးစစ်တပ်တွေလည်းဒီလိုသူတို့ဗမာလူမျိုးတွေကြားနယ်မြေသိမ်းပိုက်ခုခံမှုမျိုးနဲ့ကြုံရတာအတွေ့အကြုံတွေဖြစ်ပါတယ်တိုင်းပြည်ရဲ့အလဲဘူဒေသကိုထိန်းချုပ်နိုင်မှုတိတ်ခက်ခဲလိမ့်မယ်လို့ထင်ပါတယ်ထပ်ပိုင်းဒေသတွေလည်းသူတို့လက်အောက်ကလွတ်မြောက်နေပါလိမ့်မယ်။ပြီးခဲ့တဲ့12လအတွင်းမှာစစ်ကောင်စီကထိန်းချုပ်ဖို့ကြိုးစားနေပေမဲ့စကိုင်းမကွေးနဲ့မန္တလေးတိုင်းတချို့နေရာတွေမှာခုခံရေးအင်အားစုတွေကသာရှေ့တိုးလာတာတွေ့ခဲ့ရပါတယ်။နောက်ပြီးချင်း၊ကယား၊စတဲ့တိုင်းဒေသဒေသတွေမှာလည်းစစ်တပ်ကလက်လွတ်လာတာတွေရှိခဲ့ပါတယ
်။အခြားတစ်ဖက်မှာခုခံတွန်းလှန်တဲ့တိုင်းဒေသအင်အားစုတွေမြန်မာပြည်မှာအင်အားစုတွေအကြမ်းမှာရောအရင်ကတည်းကပုံပြီးစီးလုံးညွတ်လာကြတယ်ဒီအခိုင်မာလာတယ်လို့ပြောလို့ရမှာခင်ဗျာဘယ်လိုမြင်ပါလဲ
Well I think the coup and the military violence has united almost everyone in the country but they don't want to go back to
the military violence ပြည်ချင်းစီကိုအားလုံးညွတ်တော့လှုပ်ပေးလိုက်တယ်လို့ကျွန်တော်ထင်ပါတယ်စစ်အုပ်ချုပ်ရေးအောက်ကိုဘယ်သူမှပြန်မသွားချင်ကြတော့ပါဘူးအခုအားလုံးကသဘောတူကြတယ်လို့ထင်ပါတယ်။တနည်းပြောရရင်အရင်ကမဖြစ်နိုင်ခဲ့တဲ့ဗမာပြည်နဲ့တိုင်းရင်းသားတွေညီညွတ်မှုဟာအာဏာသိမ်းယူမှုစစ်တပ်ရဲ့ရက်စက်ချင်းချင်းမှုတွေကြောင့်အခုခါရရှိသွားပြီလို့ဆိုရမှာပါ။ဒါပေမဲ့တိုင်းပြည်ရဲ့အနာဂတ်အတွက်ကိုယ်လဲရဲ့အမြင်တွေအများကြီးရှိနေပါသေးတယ်။အပြိုင်ဆိုင်ယူဆတွေမျိုးမျိုးရှိနေပါသေးတယ်။ဖြစ်ရှင်းရမယ့်ပြဿနာတွေကလည်းအများအပြားရှိနေသေးပါ။ဒါကြောင့်ရှေ့မှာကြုံတွေ့လာမယ့်စိန်ခေါ်မှုတွေကိုလျှော့တွက်လို့မရပါဘူး။ဒါပေမဲ့ဒီနေ့ရရှိထားတဲ့ညီညွတ်မှုကတော့အရင်ကမရရှိခဲ့ဘူးတဲ့ညီညွတ်မှုမျိုးတော့ဟုတ်ပါလေ။အ
ဲဒီခုခံတွန်းလှန်ရေးအင်အားစုတွေအတွက်အဓိကစီခေါ်မှုကဘာလို့ထင်ပါလဲလောလောဆယ်မှာ
Well, I think the biggest challenge will come after the success of the revolution because you know this resistance movement is very strong.
ဒီကစင်ကောမူရောတွန်လိုင်းအောင်မြင်ပြီးတဲ့နောက်မှာကြုံတွေ့ရမယ်လို့ထင်ပါတယ်တွန်လိုင်းကအရှိန်ဟုန်တိတ်ကြီးမားတဲ့အတွက်စစ်တပ်ရဲ့တန်းပြေပေါ်ထိန်းချုပ်မှုကိုလက်ခံလို့မရအောင်လုပ်နိုင်မှာတော့သိကြပါတယ်ဒါပေမဲ့စစ်တပ်ကိုဖယ်ရှားပြီးတန်းပြေကိုသူတို့ထိန်းချုပ်နိုင်မှုကတော့ပုံမှန်ခက်ခဲပါလိမ့်မယ်အောင်မြင်မှုရလာရဆိုရင်တကယ်ခက်ခဲတဲ့အချိန်ကိုရောက်လာပါလိမ့်မယ်ဒါအနာဂတ်အတွက်ဆွေးနွေးရမယ့်အချိန်မှာခုခံတွန်လိုင်းရာစုရစုဝေးပြီးတန်းပြေအတွက်စီလုံးညီညွတ်မှုပုံစံသစ်နိုင်ငံရေးလမ်းကြောင်းတစ်ခုချမှတ်ကြရမှာဖြစ်ပါတယ်။ဒါတကယ်ကိုကြီးမားတဲ့စိန်ခေါ်မှုဖြစ်လာပါလိမ့်မယ
်။ဒီနေရာမှာနိုင်ငံတကာအကြောင်းကိုလည်းဆက်ပြီးကျွန်တော်ပြောကြအောင်ပါရှင်။နိုင်ငံတကာအသိုင်းအဝိုင်းဘာများအခက်အခဲရှိနေလို့ဒီကိစ္စကိုထိတိယောက်ပါဝင်မဆောင်ရွက်နိုင်ကြတာလေ။လူတိုင်းကနိုင်ငံတကာရဲ့လှုပ်ဆောင်ခြင်းနဲ့ပတ်သက်ပြီးတော့အားမလို့အားမရဖြစ်နေတာကြားနေရပါတယ်။ဘယ်လိုသဘောပါလဲရှင်။
While you know, over the last year, the international community has been more or less missing in action. There has been very little focus, very little attention
ASEAN has been trying, but we know the limits of ASEAN. ကုလလုံညွေးကောင်စီတရုတ်နဲ့အနောက်နိုင်ငံကြီးတွေကလည်းဒီလောက်အရေးကြီးတဲ့ကိစ္စမှာအာဆီယံကိုပဲအားထားမျှော်လင့်နေကြပါတယ်။ဒါနောက်နိုင်ငံတွေအနေနဲ့မြန်မာပြည်ထနာကိုအလေးမထားဘူးဆိုတာပြသနေတယ်လို့ထင်ပါတယ်။ဘာလို့မှမသိဖြစ်နေတာဥစားပေးရမယ်တခြားကိစ္စတွေရှိနေတာလည်းပါမယ်ထင်ပါတယ်။မြန်မာနိုင်ငံရရှိတဲ့အာယုံစုဆိုင်မှုအလေးထားမှုမရရှိခဲ့ပါဘူး။တကယ်တော့ဒီပြဿနာကလူခွင့်ရေးချိုးဖော
ဒီနေ့ဆိုရင်ပိုအရေးကြီးလာပါတယ်အိန္ဒိယသမုဒ္ဒရာကိုလွှမ်းမိုးခြင်းနဲ့လူတွေမန္တလေးမှာခြေစိုက်တဲ့စစ်ခန်းလူတွေနဲ့နိုင်ငံတွေရှိလာတဲ့မြန်မာနိုင်ငံဝတ္ထုအော်ရအောက်ကိုသွင်းနေတဲ့တစ်ဖက်ကနိုင်ငံတွေရှိလာတော့ကျန်တစ်ဖက်ကလည်းတကိစ္စဟာသူတို့အရေးကြီးလို့စဉ်းစားမှာဖြစ်ပါတယ်ဒါမှမဟုတ်အခုကြတော့အဲ့ဒါကိုလည်းပဲသူတို့သိပြီးတော့ဂရုမထားကြသလိုပဲဘာဖြစ်လို့
it's easy to ignore problems until they get worse. Even if you know your situation.
Nenge mya pya patana ni soi ma lilu shi tha ke ja lo naw pai ma chi ni ri ha po so la ri shi ke ba le ruin cha patana ma le a soi pai ga tani ni ne ma kai twe ke lo naw pai ma po so la ke ba le naw ta kha chi ni so ni bi me tu lo ma ta cha u sa pe ya me patana ri le shi la ni da ba အခုဆိုရင်လည်းပြဿနာနဲ့ရုန်းကန်နေရတယ်ရှိပါတယ်ဥရောပမှာလည်းယူကရိန်းပြဿနာကဦးစားပေးစရာဖြစ်လာပါတယ်လောလောဆယ်အတွက်ဒါကြောင့်မြန်မာပြဿနာကအရေးကြီးနေတဲ့အတိုင်းအောင်အာရုံစူးစမ်းမှုအလုံလောက်မရရှိနိုင်တယ်လို့ချက်ချင်းပြည်လည်နိုင်မဲ့နည်းလမ်းလဲသူတို့အနေနဲ့စဉ်းစားမရဖြစ်နေရန်တူပါတယ်တိတ်ချင်းကုန်ပြီးအားစိုက်ထုတ်ရမယ်အခြေအနေမျိုးဖြစ်နေတာလည်းတကြောင်ပါဒါကြောင့်လည်းလိလိရှုထားတယ်လို့ဖြစ်နေပါတယ်ဒါကကြီးမားတဲ့မှားယွင်းမှုဆိုတာနောက်မှတွေ့လာကြရပါလိမ့်မယ်
ဆိုအာဆီယံရဲ့အထုံးမှုကရောအာဆီယံရဲ့သဘောကိုကြည့်ရတာကရောနှစ်ဖက်ကိုစည်းစပ်စည်းကျင်တဲ့ပြည်လည်မှုရရှိခြင်းတဲ့သဘောကိုတွေ့ရပါတယ်။တလောတုန်းကနိုလင်းခေစာဆိုရင်အနာခောက်ရေဆိုတာလူဖို့ပြောတယ်ဆိုပြီးတော့ဝေဖန်ဆုထခံရလို့သူကမနဲ့ညင်ကြရတာတွေ့ရပါတယ်။ဆိုတော့ရီချက်အနေနဲ့ရောထင်ပါသလားနှစ်ဖက်စည်းစပ်ညီနိုင်မှုကိစ္စပါဝါရှယ်ရင်းဆိုတာကိုထောင်းတော့ပေါ့လေ။သဘောကြီးမှာအတူထိုင်ပြီးတော့စည်းစပ်ဆွေးနွေးဖို့အလားအလာကိုရှိပါရဲ့လား။
The point is that right now there's no indication that the military regime is interested in talking.
ကုလားလောဆယ်မှာတော့စစ်ကောင်စီအနေနဲ့တွဲဆောင်စကားပြောရေးပေါ်စိတ်ဝင်စားမှုပြသတာလုံးဝမရှိပါဘူး။လောလောဆယ်မှာသူတို့ကပြစ်မဲ့ခတ်မဲ့အကြမ်းဖက်ပြီးအနိုင်ယူမဲ့ဆိုတာပဲစိတ်ဝင်စားနေပါတယ်။ဆွေးနွေးဖို့တကားဖွင့်ထားတာလုံးဝမတွေ့ရပါဘူး။တကယ်လို့သူတို့အရင်နေလာမယ်ဆိုရင်တော့ဒါချက်ချင်းပြောင်းလဲသွားပါလိမ့်မယ်။လက်ရှိမှာတော့မဖြစ်နိုင်သေးပါဘူး။ပြည်သူတွေဘက်ကလည်းတွစ်ဆုံဆွေးနွေးကိုလောလောဆယ်မလိုလားကြပါဘူးဒီချိန်ဆွေးနွေးစကားပြောရင်စစ်ကောင်စီအမျက်ထွက်မှာဖြစ်ပါတယ်စစ်ကောင်စီရဲ့လိုရည်တွေကိုကြည့်ရင်ဒါဆွေးနွေးစကားပြောဖို့ထိုက်တန်တဲ့ဘက် What if dialogue partner မဟုတ်ပါဘူးဆိုတော့နှစ်ဖက်စလုံးကတွစ်ဆုံဆွေးနွေးဖို့မလိုလားကြဘူးပြောစရာအကြောင်းအရာလည်းမရှိကြပါဘူးဒါပေမဲ့နောက်မှာတော့ပြောင်းလဲလာကြမှာပ
ါဒီတိုင်းသာဆိုရင်တော့ပြည်မနိုင်ငံရဲ့အခြေအနေကတော်တော်နဲ့ပြည်လည်းမှုရရှိမဲ့အခြေအနေမဟုတ်တော့ပြည်သူတွေကတော့ဆက်လက်ပြီးတော့ဒုက္ခတွေကိုခါစီခံကြရမယ့်သဘော
That seems to be the most likely scenario. I find it difficult to believe that the military will just somehow give up on its efforts to
take power. ဒါများလို့ဖြစ်နေချင်းနေပါစစ်တပ်ဘက်ကအာဏာရဖို့အတွက်လှုပ်ထလာတယ်တိတ်ကိုလွန်ကျွနေပါပြီသူတို့ကိုကျိုးနဲ့အဖွဲ့အစည်းအချို့ကိုရှည်တန်းတင်လှုပ်လာနေကြတာပါမြန်မာပြည်သူတွေကလည်းဒါကိုလုံးဝလက်ခံမဲ့အနေအထားမတွေ့ရပါဘူးဆိုတော့အချင်းဖက်မှုတွေရက်ဆိုင်သွားစရာမမြင်မိဘူးလို့ပဲစိတ်မကောင်းစွာနဲ့ပြောချင်ပါတယ
်ဟိုနိုင်ငံတကာဖီအားဆိုလို့ကျွန်တော်ခုနောက်ဆုံးမေးလိုက်ပါစေနိုင်ငံတကာဖီအားရဲ့တိရောက်မှုကိုခင်ဗျယုံကြည်ပါသလား1988နောက်ပိုင်းမှာနည်းနည်းဖြည့်ဆည်းမှုရှိလာခဲ့တယ်။အဲ့ဒီနေရာမှာကောနိုင်ငံတကာဖိအားရဲ့အခန့်ကဏ္ဍကဘယ်လောက်ရှိခဲ့တယ်လို့ထင်ပါလဲ။အဲ့လိုထျောက်မှုရှိခဲ့တယ်ဆိုရင်အခုကအဲ့လိုထျောက်မှုမျိုးရှိလာမှာမလ
ား? I think the world today is very different from the world of 1980s or the 1990s. The rise of China, the rise of the region, the decline of the West, all of this means that
ဒီနေ့ကပါကြီးကခေါကူးကရှိစရှိခေါကူးကကိုယ်စီကျော်ကာလာကနေအများကြီးကိုလောက်သွားခဲ့ပါပြီတရုတ်နိုင်ငံအင်အားကြီးမှလာတာအနောက်အုပ်စုအင်အားကြာဆင်းလာတာအားလုံးကပထမဦးနိုင်ငံကြီးအနေထားကိုပြောင်းလဲစေခဲ့ပါတယ်ထိရောက်ဆုံးပြည်အပြည့်နဲ့ပဲဒီစာရွေးနိုင်ငံတွေသူသဖြင့်တရုတ်လိုနိုင်ငံတွေကလည်းတိတ်မတက်ကြွတော့အနောက်နိုင်ငံတွေအနေနဲ့တိတ်ထိရောက်မှုမရှိဖြစ်နေပါတယ်ဒီချိန်ထဲမှာပဲအနော
အစလန်ဝင်နေတဲ့အာနာသိန်အဆုံးသက်ဤကုန်းကြောင့်ဥကျော်စံသာပြပြခဲ့တာပါအခုတော့ကိုရနိုင်ရဲ့ကျမ်းမိုင်အားကစားကဏ္ဍပါပြည်ုပ်နိုင်ငံဘီဂျင်းဆောင်းရသည့်အိုလံပစ်ပွဲနဲ့အာဖရိကနိုင်ငံများဖလားဘောလုံးပွဲချန်ပီယံအဖြစ်ထွက်လာတဲ့အကြောင်းတွေကိုကိုရနိုင်ကပြပြထားပါတယ
်၂၀၂၀ဆောင်းရသည့်အိုလံပစ်ပြိုင်ပွဲကိုတော့ပြည်ုပ်နိုင်ငံဘီဂျင်းမြို့မှာဖေဖော်ဝါရီ၄ရက်နေ့ကစတင်လိုက်ပါတယ်ဘောမဲခန္ဓာကိုယ်တော့ဘေကျင်းမြို့ကအိုလံပစ်အားကစားကွင်းကြီးမှာကျင်းပခဲ့ကြပြီးနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်ဖိတ်ပလတ်တမကတွင်မူဂျိုအန်တိုနီယိုဂူထရက်စ်ကဝါချမအေးဖွဲ့ချုပ် WHO ကြီးကဲဒေါက်တာတက်ဒရစ်အဒနွန်ဂဲဘရီယယ်စ်အပါအဝင်ရုရှားသမ္မတဘူတင်နဲ့ကမ္ဘာနိုင်ငံတချို့ကနိုင်ငံခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်ဒါပေမဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတချို့ကကိုယ်စားလှယ်အဖွဲ့တွေကတော့တရုတ်နိုင်ငံရဲ့လူခွေချိုးဖောက်မှုမှတ်တမ်းတွေကြောင့်ဒီဘောမဲခန္ဓာကိုမတက်ရောက်ပဲသဘိမ်းပေါက်ခဲ့ကြပါတယ်အမေရိကန်နဲ့ဒူဘရိတ်အော်စတြေးလျနဲ့ကနေဒါနိုင်ငံတွေကတန်တမာရေးရသမိမောက်ခဲ့ကြပြီးတော့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကတော့တရုတ်ဆိုရဘက်ကလူခွင့်ချိုးဖောက်မှုတွေကိုထထလဲလဲကျူးလွန်ခဲ့တဲ့အပေါ်မှာသူတို့အနေနဲ့အလွန်ပဲစိုးရိမ်မိတယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒါပြင်ဆောင်းအဒီအိုလံပစ်ပြိုင်ပွဲကိုပုံမှန်တက်လျက်ရှိတဲ့ဆွီဒင်နဲ့နော်ဝေးနိုင်ငံတွေကလည်းခုနှစ်မှာမတက်သလိုဂျာမနီ၊အော်စတြေးလျ၊ဆွစ်ဇာလန်အပါအဝင်ဒန်မတ်၊နယ်သာလန်နဲ့အော်စတြေးလျနိုင်ငံတွေကလည်းဖွင့်ပွဲကိုမတက်ခဲ့ကြပါဘူး။အမေအိနိုင်ငံတွေကတော့တဏမန်ရေးရသပိတ်မောက်တာမဟုတ်ပဲ COVID-19 ကူးစက်မှုတွေကြောင့်မတက်တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့တရုတ်လူခွေတက်ကြွလှုပ်ရှားသူ IWW ကတော့အိုလံပစ်ဖွင့်ပွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့ရုရှားနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ကောင်းဆောင်တွေကိုဝေဖန်လိုက်သလိုသပိတ်မောက်ခဲ့တဲ့နိုင်ငံတွေဟာလည်းအပေါ်ယံသာလှုပ်ပြီးတော့လက်တွေမှာအလေးနက်စာလုံးဆောင်ခြင်းမရှိဘူးဆိုပြီးတော့ဝေဖန်လိုက်ပါတယ်။ဒါပေမဲ့ဘေကျင်းအိုလံပစ်ပြိုင်ပွဲကိုထောက်ခံခဲ့တဲ့ပေါ်မှာကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်ကကာကွယ်ပြောဆိုလိုက်ပြီးတော့ဝါဒဝမ်ပရိပခတွေဖြစ်နေချိန်မှာအခုလိုဘေကျင်းမှာအတူတကွလာရောက်စုဝေးကြတာဟာနိုင်ငံတကာအရေးကြီးတယ်လို့ပြောလိုက်ပါတယ
် Indeed I think we need at this moment more than ever the message of unity and solidarity
ဒီချိန်မှာကျွန်တော်တို့အားလုံးစုစုစည်းစည်းနဲ့စီလုံးညီညွတ်မှုရှိတယ်ဆိုတာကိုပြသဖို့အလိုအဆုံးအချိန်ဖြစ်တယ်လို့ကျွန်တော်ထင်ပါတယ်ဒါအိုလံပစ်ပြိုင်ပွဲကပေးတဲ့သတင်းစကားပါလူမျိုးရေးခွဲခြားမှုတွေလူမျိုးခြားကိုကြောက်တဲ့စိတ်တွေအများကြီးဝါဒတွေမွတ်စလင်မုန်းဒီရေးတွေအတော်များများထွက်ပေါ်လာနေချိန်မှာနိုင်ငံပေါင်းစုံလူမျိုးပေါင်းစုံကရှင်ချင်းမှုအစုံဘာသာပေါင်းစုံစုဝေးရောက်ရှိလာကြတာဒုနဲ့ဒုသီးခံနိုင်မှုအပြန်အလှန်လေးစားမှုကိုပြသတဲ့စိတ်ကောင်းတဲ့သတင်းစကားဖြစ်ပါတယ်ဒါကကျွန်တော်တို့ကမ္ဘာကြီးအတွက်အခုချိန်မှာလိုအပ်နေတာပါ
နိုင်ငံအိုလံပစ်ကော်မတီကတော့အားကစားနဲ့နိုင်ငံရေးကတသက်စီဖြစ်ပြီးမရောထွေးသင့်ဘူးလို့ဆိုပါတယ်။ဒါပြင်ကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့ဘေကျင်းအိုလံပစ်ပြိုင်ပွဲကိုတက်ဖို့ကိစ္စကိုလက်ခံခဲ့တဲ့အတွက်ကျေးဇူးတင်တယ်ဆိုပြီးတော့ IOC ဥက္ကဋ္ဌသောမတ်ဘိုက်ကလည်းပြောလိုက်ပါတယ်။ဘေကျင်းမြို့ဟာကုလဆောင်းအဒီအိုလံပစ်ပြိုင်ပွဲကိုလက်ခံကျင်းပခွင့်ရတဲ့အတွက်ကမ္ဘာမှာနေရာသည့်အိုလံပစ်ရောဆောင်းအဒီအိုလံပစ်ပြိုင်ပွဲနှမျိုးစလုံးကိုပထမဆုံးကျင်းပတဲ့မြို့ဖြစ်သွားခဲ့ပါတယ်။ဆောင်းဒီအိုလံပစ်ပြိုင်ပွဲကိုတော့1924ခုနှစ်ကပထမဆုံးအချိန်ကျင်းပခဲ့တာပါပြင်သစ်နိုင်ငံဂျာမနီမြို့မှာကျင်းပခဲ့တာဖြစ်ပါတယ်အခုချိန်ကြီးတော့ဒီပြိုင်ပွဲကိုဆွစ်ဇာလန်နိုင်ငံကစိတ်မော်ရစ်နဲ့အမေရိကန်ကလိတ်ပလက်စစ်မြို့တွေကပဲနှစ်ချိန်စီကျင်းပဖို့ပြီးတော့ဂျန်တဲ့မြို့တွေကတော့တစ်ချိန်စီပဲကျင်းပခဲ့တာဖြစ်ပါတယ်ဒီပြိုင်ပွဲရဲ့နောက်ထပ်ထူးခြားမှုတစ်ခုကတော့အခုချိန်ထိဒီပြိုင်ပွဲကိုကမ္ဘာမြောက်ဖက်ချမ်းကဇီးနင်းတူတဲ့နိုင်ငံတွေမှာပဲကျင်းပခဲ့တာဖြစ်ပါတယ်ဒါမှလည်းအခုနောက်ပိုင်းမှာတော့ဥရူရာသည်ပြောင်းလဲမှုတွေကြောင့်ပုံမှန်စီးနင်းတွေထူထပ်တဲ့နေရာတွေမှာစီးနင်းတွေမကျတာတွေဖြစ်လာနေပြီးအခုဒီကြိမ်ဘေကျင်းဆောင်းသည့်အိုလံပစ်မှာလည်းစီးနင်းတွေအကျနည်းလာတာကြောင့်နင်းအတူတွေနဲ့အစားထိုးပြီးတော့လုပ်ရတာတွေရှိလာခဲ့ပါတယ်။ဘေကျင်းဆောင်းသည့်အိုလံပစ်ပြိုင်ပွဲမှာအားကစားနည်း15မျိုးပါဝင်ပြီးတော့ဝင်ပြိုင်တဲ့အားကစားအဖွဲ့နဲ့နိုင်ငံစုစုပေါင်းက90နိုင်ငံရှိပါတယ်ခင်ဗျာ။
ဘောလုံးသတင်းတွေဘက်မှာတော့အာဖရိကနိုင်ငံများဖလားဘောလုံးပွဲမှာစီနီဂေါအသင်းကဘူးဆွဲသွားပါတယ်အာဖရိကနိုင်ငံများဖလားဘောလုံးဖိုင်နယ်ကိုကင်မရွန်နိုင်ငံမှာတနင်္ဂနွေနေ့ကလာခဲ့ကြတာမှာစီနီဂေါကအီဂျစ်ကိုပယ်နယ်တီနဲ့နိုင်ပြီးတော့ဘူးဆွဲသွားတာပါဒီပွဲမှာနှစ်သင်းလုံးတိုက်ဆက်ဖွင့်ကြတာကြောင့်ဂိုးသွင်းခွင့်နဲ့အများပြရပြီးတော့ပွဲကကြီးကောင်းခဲ့ပါတယ်အဲဒါပေမဲ့ဂိ
ီရတာကိုလေဦးတိုက်စင်မူမာနေကန်သွင်းခဲ့ပေမဲ့အီဂျစ်ဂိုးသမားကကာဝယ်ခဲ့ပါတယ်။ဒီလိုနဲ့နှစ်သင်းစလုံးဂိုးမရဘဲနောက်ဆုံးမှာပယ်နယ်တီနဲ့အဆုံးဖြတ်ကျသွားခဲ့ရပါတယ်။ပယ်နယ်တီကန်ကြတဲ့အခါမှာတော့ပွဲစားမှာပယ်နယ်တီလွဲခဲ့တဲ့မာနေကဒီချိန်မှာတော့စီနီဂေါအတွက်အဆုံးဖြတ်ပယ်နယ်တီကိုဝင်အောင်သွင်းပြီးတော့နောက်ဆုံးမှာစီနီဂေါကလီဂိုနူဂိုနဲ့နိုင်ပြီးချန်ပီယံဖြစ်သွားပါတယ်။ဒါဟာစီနီဂေါအတွက်တော့အာဖရိကနိုင်ငံများဖလားကိုပထမဆုံးအကြိမ်ဖူဆွဲရလည်းဖြစ်ပါတယ်။အခုလိုအာဖရိကဖလားကိုရလိုက်တာနဲ့ပတ်သက်ပြီးစီနီဂေါအနည်းပြ RUCC ကတော့
ဘာမလဲ complicate မဲအနာဂျမေအဘန်ဒန်န
ေရန်ကျေစုတင်ပါတယ်အခုလိုချန်ပီယံဖြစ်ဖို့အချိန်တော်ကြာဆောင်ခဲ့ရပြီးခက်လဲခက်ခဲပါတယ်တခါတည်းမှာတကယ်ကိုခက်ခက်ခဲနဲ့ရှုပ်ဖေးပါတယ်ဒါပေမဲ့ကျွန်တော်တို့ဘယ်တော့မှမရှုံးမပေးခဲ့ပါဘူးဒီပွဲကလည်းခက်ကိုခက်ပါတယ်ပွဲအစပိုင်းမှာတော်တော်လေးခက်ပါတယ်ပင်ရည်ရခဲ့ပေမဲ့ကျွန်တော်တို့မဝင်ခဲ့သလိုနောက်ထပ်လည်းဂိုးသွင်းခွင့်ညရခဲ့ပါတယ်။ဒါပေမဲ့ကံမကောင်းကျင်တော့ကျွန်တော်တို့ဒါတွေကိုဂိုးဝင်အောင်မသွင်းနိုင်ခဲ့ပါဘူး။ဒုတိယပိုင်းမှာတော့ပွဲကနှစ်သင်းစလုံးဂိုးမသွင်းနိုင်ပဲချိန်ကြီးနေပါတယ်။ဒါပေမဲ့ကျွန်တော်တို့ကစားသမားတွေလုံးဝအရှုံးမပေးခဲ့ပါဘူး။ဒါကသူတို့မျိုးဆက်ရဲ့စိတ်ဓာတ်ပြင်းထန်ပုံကိုပြသတာပါ။ဒီပွဲနိုင်လို့ကျွန်တော်ရန်ဝမ်းသာပါတယ်။ဒီဖလားကစင်နီဂေါပြည်သူတွေအတွက်ပါ။တကယ်ကိုစင်နီဂေါပြည်သူတွေအတွက်ကြီးရွယ်ပါတယ်။အားကြောင့်လဲဆိုတော့ကျွန်တော်တို့လွတ်လပ်ရေးရပြီးကလေးကအခုလိုချန်ပီယံဖြစ်ဖို့ကြိုးစားခဲ့တာပါ။ဒါပေမဲ့ဒီနေ့တော့ကျွန်တော်တို့အသင်းရဲ့အင်ကြီးမှကျယ်တပွင့်ကိုထိုးနိုင်ခဲ့ပါပြီ
။စီနီဂေါတိုက်စင်မူမာနေကတော့အခုလိုအာဖရိကဖလားကိုအနိုင်ရလိုက်တဲ့အတွက်အယံဂုံယူပြီးတော့ဒီနေ့ဟာလဲသူ့ဘဝမှာအပျော်ရွှင်ရာဆုံးနဲ့အကောင်းဆုံးနေ့တစ်နေ့ဖြစ်ကြောင်းသူ့အနေနဲ့ဥရောပချန်ပီယံစ်ဖလားနဲ့ချားစုဖလားတွေရခဲ့ဘူးပေမဲ့ဒါကတော့သူ့အတွက်အထူးကြောင်းနဲ့ပို့ပြီးတော့အရေးကြီးတဲ့စုဖလားဖြစ်တယ်ဆိုပြီးတော့ပွဲပြီးမှပြောလိုက်ပါတယ်။အခုလိုစီနီဂေါအသင်းဘိုးဆွဲသွားတဲ့အတွက်စီနီဂေါနိုင်ငံမြို့တော်ဒါကာမှာလည်းစီနီဂေါပြည်သူတွေဟာအကြီးအကျယ်အောင်ပွဲခံခဲ့ကြသလိုပြည်ထောင်နိုင်ငံမှာရှိတဲ့စီနီဂေါပြည်သက်တွေဟာလည်းဖရက်စ်မြို့ကလမ်းတွေပေါ်မှာထွက်ပြီးတော့အောင်ပွဲခံခဲ့ကြပါတယ်စီနီဂေါအသင်းဟာတနင်္လာနေ့ကတော့စီနီဂေါနိုင်ငံမြို့တော်ဒါကာကိုပြန်ရောက်သွားခဲ့ပြီးတော့သူတို့ကတော့စီနီဂေါသမရအပါအဝင်စီနီဂေါပြည်သူတွေကပြည်ရဲကောင်းတွေလို့အကြီးအကျယ်ဂုဏ်ပြုပူဇော်ကြတာပါခင်ဗျာ
ကိုရနေအာဂသကန္တာကိုနားဆင်ခဲ့ရတာပါအပတ်စဉ်ကန္တာတွေအပီမှာတော့ VOA American တန်ရဲ့ဗိုလ်ရုညနောက်ဆုံးရထိတ်တဲ့ရောက်တဲ့ရင်ချင်းချက်ကိုကျွန်တော်ကပဲဆက်ပြောပြပါမယ် American နိုင်ငံကြီးဝန်ကြီး Anthony Blinken ဟာကွတ်လွတ်ခေါ်တဲ့ Australia, Japan, India American လေးနိုင်ငံနိုင်ငံကြီးဝန်ကြီးတွေနဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက် Australia နိုင်ငံ Melbourne မြို့ကိုရောက်ရှိသွားပါပြီသမ္မတ Biden အစိုးရအနေနဲ့အရှပစိဖိတ်နဲ့အင်ဒိုပစိဖိတ်ဒေတာတွေကိုအလေးထားဆက်ဆံနေကြောင်းဒီလေးနိုင်ငံတွေ့ဆုံဆွေးနွေးမှုဟာဒေတာရင်းနိုင်ငံတွေကပြည်သူတွေအတွက်သာမကပဲတကမ္ဘာလုံးအတွက်အရေးပါတဲ့ဆွေးနွေးမှုဖြစ်တယ်လို့ဩစတြေးလျနိုင်ငံကိုအသွားသူနဲ့လိုက်ပါတဲ့သတင်းတော်တွေကိုလန်ခူလတ်မှာဝန်ကြီးဘလင်ကန်ကပြောကြားခဲ့ပါတယ်။ဝန်ကြီးဘလင်ကန်ကပဲရုရှားယူကရိန်းပဋိပက္ခကိုတန်တမာရေးရဖြည့်ရှင်းရေးဟာအသင့်တော်ဆုံးနည်းလမ်းဖြစ်တယ်လို့ဆိုလိုက်ပါတယ်။ဝန်ကြီးဘလင်ကန်ဟာမကြခင်ရပိုင်းတွေအတွက်မှာလည်းပြင်သစ်ဂျာမနီနဲ့ဒီတိုင်တို့ကနိုင်ငံကြီးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။တစ်ချိန်တည်းမှာယူကရိန်းနိုင်ငံကိုရုရှားကဝင်ရောက်သိမ်းပိုက်မဲ့အရေးကရှောင်ရှားနိုင်ဖို့ဥရောပနိုင်ငံတွေရဲ့တန်တမာရေးနိဒတ်ရဂျိုးပန်းအထောက်အမှုတွေအလုပ်ဖြစ်ပေမဲ့အချိန်တရာတင်းမာနေစေပဲလို့ယူကရိန်းနိုင်ငံကဒီနေ့ကြေညာချက်ထုတ်ပြောလိုက်ပါတယ်။ယူကရိန်းနိုင်ငံကြီးဝန်ကြီးဒီမီထရီကိုလီဘာကအခြေအနေတွေတင်းမာနေစေဖြစ်ပါတယ်ဒါပေမဲ့ထိမ့်သိမ့်နိုင်တဲ့အနေအထားမှရှိပါတယ်လို့ဆိုပါတယ်။တန်တမာရေးနိဒတ်ရဂျိုးပန်းမှုတွေဟာတင်မာမှုတွေကိုစရော့ကြစေပါတယ်လို့လည်းသူကရှင်းပြခဲ့ပါတယ်ခင်ဗျာဗိုလ်ရုညအတွက်သတင်းပတ်စင်တွေဒီမှာပြီးဆုံးပါပြီဒီညအတွက်ထုတ်လွှင့်မှုကမဆုမမစိုက်ပန်းစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Gallery နဲ့ PJ Elliot တို့ဖြစ်ပါတယ်ဒီညရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းမင်းပြောပြပေးခဲ့တာပါတောထရှင်များလည်းတော့မြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအဆက်အနားယူနိုင်ကြပါစေခင်ဗျာ
Thank you. This program has come to you from the Voice of America, Washington.